Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2018ခုနှစ်ဇန်နဝါရီလ24ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်။ကျမခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုစံမဝင်နဲ့အတူညင်ညာပေးပါပါ2016အမေရိကန်ရွေးကောက်ပွဲမှာရုရှားကဂျာဝင်နှောက်ယှက်မှုရှိမရှိအမေရိကန်ရှေ့နေကျုံနဲ့ FBI အကြီးကဲဟောင်းတို့ကိုအထူးစုံစမ်းအဖွဲ့ကစုံစမ်းမေးမြန်းခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံကိုရောက်နေတဲ့အမေရိကန်ကာကွယ်ဝန်ကြီးချုပ်မက်တစ်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးရိုဟင်ဂျာတွေရဲ့အခြေအနေဟာသတင်းမီဒီယာတွေကဖော်ပြတာတဲ့အခြေအနေပိုဆိုးတယ်လို့ပြောကြားခဲ့ပါတယ်။မလေးရှားနိုင်ငံမှာ ISIS တိကျတွေနဲ့ဆက်နွယ်တယ်လို့တန်လျက်ရှိသူနှစ်ဦးကိုဖမ်းဆီးခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခေါ်နဲ့။
မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ဌာနေပြန်ကြမဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့လုံခြုံရေးမြန်မာအစိုးရဘက်ကပြက်ကွက်နေဆဲဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကထပ်ပြီးတော့သတိပေးလိုက်တဲ့အကြောင်း
As of today, the necessary safeguards for potential returnees are absent. There are continued restrictions on
access. UNHCR ပြောခွင့်ရရဲ့ပြောကြားချက်နဲ့တူနာဆင်ရဖို့ရှိသလိုရခိုင်ပြည်နယ်ဒုက္ခသည်ပြန်လည်နေရာချထားရေးနဲ့လမ်းပတ်ဆက်သွယ်ရေးတွေအတွက်ထိတ်တန့်စီးပွားရေးလုပ်ငန်းရှင်တွေကဝိုင်းပြီးတော့ကူညီနေတာမြန်မာနဲ့ကမ္ဘောဒီးယားငါးဖမ်းလုပ်သားတွေထိုင်းနိုင်ငံမှာအရမစေခိုင်းခံရမှုအကြောင်း HRW ရဲ့အစီရင်ခံစာကချင်ပြည်နယ်ဘက်ကတိုက်ပွဲတွေကြောင့်ဒုက္ခသည်တွေကြီးလွတ်ရာကိုထပ်မံထွက်ပြေးနေကြရတယ်ဆိုတာတွေကိုပြောပြပေးသွားမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဆောင်မွေတို့ကကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့2016ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုရှိမရှိဆက်လက်စုံစမ်းနေမှုရဲ့အစိတ်ပိုင်းတစ်ခုအနေနဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့အဖွဲ့ကအမေရိကန်ရှေ့နေချုပ် Jeff Sessions နဲ့ FBI အကြီးအကဲဟောင်း James Comey တို့ကိုလူတွေ့မေးမြန်းမှုတွေလုပ်ခဲ့ပါတယ်။ The New York Times ရဲ့အင်္ဂါနေ့ဖော်ပြချက်မှာတော့ရှေ့နေချုပ် Sessions ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာနိုင်ရီတော်ကြောင်အမေးမြန်းခံခဲ့ရပြီးဒါဟာ Mr. Comey ရဲ့ Trump နဲ့ဆက်သွယ်မှုဆိုင်ရာရေးသားထားတဲ့မှတ်တမ်းတွေနဲ့ပတ်သက်ပြီးမနစ်ကMr. Comey ကိုမေးမြန်းထားတာတွေနဲ့သက်ဆိုင်တဲ့ Mr. Mueller ရဲ့စုံစမ်းမှုတစ်စိတ်တစ်ပိုင်းလို့ဆိုပါတယ်။တရားရေးဌာနပြောခွင့်ရ Ian Pryor ကတော့ရှင်းနေချုပ် session ဆိုအထူးစုံစမ်းမှု Mueller ကတွေ့ဆုံမေးမြန်းခဲ့တယ်ဆိုတာကိုအတိပြုပေမဲ့အသေးစိတ်ကိုတော့ဖွင့်မပြောပါဘူး။မေးမြန်းစုံစမ်းမှုတွေမှာအတူလိုက်ပါခဲ့တဲ့ရှင်းနေချုပ် session ချက်ရှင်းနေဖြစ်သူ Chuck Cooper ကလည်းတစုံတရာမှတ်ချက်ပေးမပြောဆိုပါဘူး။ FBI အကြီးအကဲ James Comey အတွက်လိုက်ပါဆောင်ရွက်ပေးနေတဲ့ New York ရှင်းနေရုံးက David N.ကဲဒီကလည်းစုံစမ်းမှုမလယုံကမစ္စတာကိုမီကိုမေးမြန်းခဲ့တယ်ဆိုတာတွေနဲ့ပတ်သက်ပြီးအတီးပြုချက်မပေးသလိုညင်းဆိုတာလည်းမရှိပါဘူ
းအမေရိကန်ဗဟုသုယစုံစမ်းစစ်ဆေးရေးအဖွဲ့ FBI ရဲ့ညွှန်ကြားရေးမှူးခရစ္စတိုဖာဝရေးကသူ့ရဲ့ထိတ်တန်းလက်ထောက်တူကိုယာရုကနေဖယ်ရှားဖြစ်ဖို့သမရအင်ပီရိုနဲ့ရှေ့နေရုပ် Jeff Session တို့က PR ပေးနေတဲ့အတွက်နှုတ်ထွက်မယ်လို့ချိန်ချောက်ထားတယ်ဆိုပြီးမီဒီယာတွေပေါ်မှာထွက်ပေါ်နေတဲ့သတင်းဟာမဟုတ်မှန်တဲ့အကြောင်းသမရဒိုနယ်ထရမ့်ကအင်ကာနေမှာပြောကြားလိုက်ပါတယ်သူ change out တယ်ဆိုတာမဟုတ်ပါဘူးနည်းနည်းလေးမှမဟုတ်ပါဘူးသူဟာသူ့လုပ်ကိုကောင်းကောင်းမွန်မွန်ဆက်ပြီးတော့လုပ်နေမှာပါလို့သမရအင်ပီရိုသူ့ရဲ့ရုံးခန်းမှာပြုတ်လုတဲ့အခမ်းအနားမှာ Trump ကပြောဆိုပါတယ်သမရ Trump ရဲ့တောင်းဆိုချက်နဲ့ရှေ့နေချုပ် session ကဝရေးရဲ့ထိတ်တန့်လက်ထောက်ဖြစ်တဲ့ Andrew McCabe နဲ့အရင်က FBI ညွှန်ကြားရေးမှူးဟောင်း James Comey ရဲ့အနီးကတာဝန်ထမ်းဆောင်ခဲ့တဲ့တခြားထိတ်တန့်အရာရှိတွေကိုနိုင်ငံရေးဗက်လက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ယာရုကနေဖေရှားပစ်ဖို့ PR ပေးခံနေရတယ်ဆိုပြီးတော့ပေါ်ပြခဲ့တဲ့သူတို့ရဲ့သတင်းဟာခိုင်မာတဲ့အကြောင်းဒီ ASIOS သတင်း website ကတင်ခံနေပါဗျ2016ခုနှစ်သမ္မတရွေးကောက်ပွဲကျင်းပချိန်ကာလတုန်းက Trump အနိုင်ရရှိရေးအတွက်ရုရှားကဝင်ရောက်ဆွတ်ဖက်မှုတွေပြုလုပ်ခဲ့တယ်ဆိုပြီးတော့စုံစမ်းစစ်ဆေးခဲ့တဲ့ James Comey ကိုသမ္မတ Trump ကပြီးခဲ့တဲ့နှစ်အတွင်းယာရုကနေဖယ်ရှားပစ်ခဲ့ပါတယ် Trump ရဲ့မှတ်ချက်စကားထွက်ပေါ်လာခင်အင်ပီရိုရဲ့ပြန်ကြားရေးတာဝန်ခံ Sarah Sanders ကFBI ညွှန်ကြားရေးမှူးပေါ်မှာသူတို့အနေနဲ့ယာနှုံးပြယုံကြည်မှုအပြည့်ရှိတဲ့အကြောင်း VOA ကိုပြောခဲ့ပါဗျ။အ
ာဖဂန်နစ္စတန်နိုင်ငံကဘူးမြို့ရက Intercontinental Hotel မှာ တာလီဘန်ရဲ့တိုက်ခိုက်မှုကြောင့်ထိခိုက်သေးဆုံးသူတွေထဲမှာအမေရိကန်နိုင်ငံသားတွေပါဝင်ကြောင်းအမေရိကန်နိုင်ငံသားဌာနကအတည်ပြုပါတယ်။ဒီဟိုတယ်တိုက်ခိုက်မှုကနိုင်ငံတွင်းဗျံမတာဖြစ်ပေါ်လုံနေတဲ့အကြမ်းဖက်သမားတွေကဆိုးရတဲ့နောက်ထပ်တိုက်ခိုက်မှုတစ်ခုဖြစ်ပြီးသေဆုံးဒဏ်ရာသူတွေထဲမှာအမေရိကန်သားတွေလည်းပါနေတယ်ဆိုတာအတည်ပြုနိုင်ပြီလို့နိုင်ငံသားဌာနပြောခွင့်ဟဲသန်နယူးယောက်ကအင်ကာနေမှာပြောပါတယ်။ဒါပေမဲ့ဒီဟိုတယ်ဝင်ရောက်ဆင်းနှင်းမှုမှာအမေရိကန်ဖက်နှစ်ယောက်သေဆုံးခဲ့တယ်ဆိုတာကိုတော့အတိအကျထုတ်ဖို့မပြောပါဘူး။ဒီကိစ္စစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးအမေရိကန်အစိုးရဟာအာဖဂန်အာဏာပိုင်တွေနဲ့အနိကဆက်သွယ်ဆောင်ရွက်နေကြောင်းနဲ့အမေရိကန်ဟာအာဖဂန်အစိုးရနဲ့အတူတူခိုင်ခိုင်မာမာရပ်တည်နေကြောင်းပြောပါတယ်။တိုက်ခိုက်ရာမှာတေဆုံးရသူဟာနိုင်ငံသား14ဦးအပါဝင်လူပေါင်း22ဦးတဲ့မနည်းရှိပါတယ်။တေဆုံးရသူအမေရိကန်နိုင်ငံသားတွေမိသားစုတွေနဲ့တိုက်ခိုက်မှုမှာတေဆုံးဒဏ်ရာရသူအားလုံးအတွက်အထူးဝမ်းနဲ့ကြေကွဲကြောင်းအာဖဂန်လုံခြုံရေးတပ်တွေစူးစမ်းမှုအတွက်အမေရိကန်အစိုးရကအထူးကျေးဇူးတင်ကြောင်းလည်းပြောကြားခဲ့ပါတယ်။ဒီတိုက်ခိုက်မှုအတွက်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်ဆာရှုံချပစ်တင်လိုက်ပြီးတေဆုံးထံရသူတွေရဲ့မိသားစုဝင်တွေကိုခြေကွဲဝန်ထမ်းစကားပြောကြားခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုကရုရှားနိုင်ငံတနင်္ဂနွေကိုရွေးထုတ်ပြီးတော့ဆီးရီးယားသမ္မတဘာရှားအာဆတ်အစိုးရကိုအကာအကွယ်ပေးနေသူဖြစ်တယ်လို့ပြောဆိုလိုက်ပြီးသူ့ရဲ့နေတိုးမဟာမိတ်နိုင်ငံတွေနဲ့အတူလက်တွဲကဆီးရီးယားနိုင်ငံအတွင်းဓာတုလက်နက်အသုံးပြုမှုကိုစတင်တဲ့ဖိအားပေးမှုတရက်ကိုအင်ကာနေမှာပြုလုပ်လိုက်ပါတယ်။မကြာသေးခင်ကတော့အရှိဂူအော့တာမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကြောင့်ဘာရှားအာဆတ်အစိုးရဟာကိုယ့်နိုင်ငံကပြည်သူတွေကိုဓာတုလက်နဲ့အုံပြုပြီးတော့တိုက်ခိုက်နေပွဲရှိတယ်ဆိုတော့လွန်စွာစိုးရိမ်မကင်းဖြစ်မိတယ်ဆိုပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပဲရစ်မြို့မှာပြောကြားလိုက်ပါတယ် Damascus မြို့အနီးတပုံတွေတင်ပိတ်ထားတဲ့ Goafta မြို့ကိုတနင်္လာနေ့က Calorine တန်ငွေဖြစ်ပွဲရှိတဲ့လက်နဲ့တိုက်ခိုက်ခဲ့ရမှာအနည်းဆုံးလူပေါင်း20သေဆုံးခဲ့တယ်လို့ဝန်ကြီး Tillerson ကပြောပါတယ်ဝန်ကြီးကရုရှားနိုင်ငံတနင်္ဂနွေနေ့ကိုရွေးထုတ်ပြီးတော့အာဆတ်အစိုးရကိုထောက်ပံ့ပေးနေတာဖြစ်တယ်ဆိုပြီးတော့ပြောဆိုပါတယ်ဒီတိုက်ခိုက်မှုကဘယ်သူပဲပြုလုပ်စီဖြစ်စေနောက်ဆုံးအရှိကိုအော်တာမှာတည်ဆုံရသူတွေအတွက်ရုရှားမှာတာဝန်ရှိပါတယ်ဆီးရီးယားနိုင်ငံမှာရုရှားပါဝင်ပတ်သက်လာခြင်းကစပြီးတော့ဆီးရီးယားနိုင်ငံအတွင်းမရေတွက်နိုင်တဲ့ပြစ်မှတ်တွေကိုဓာတုလက်နက်နဲ့တိုက်ခိုက်ခံခဲ့ကြရတယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးကဥဆောင်ပြီးတော့ကျင်းပတဲ့ဓာတုလက်နက်နဲ့တိုက်ခိုက်မှုတွေရှိနေတဲ့လက်တယ်ရှာဖွေရေးပနမအဆင့်ညီလာခံမှာအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောကြားလိုက်တာဖြစ်ပါတယ်ဓာတုလက်နက်အသုံးပြုမှုပေါ်ပြစ်ဒဏ်ကင်းလွတ်ခွင့်ဆန့်ကျင်ရေးနိုင်ငံတကာမဟာမိတ်အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေထဲမှာဝန်ကြီး Tillerson နဲ့အတူပြင်သစ်ဂျာမနီနဲ့တူရကီနိုင်ငံသားရေးဝန်ကြီးတွေလည်းပါဝင်ကြပါတယ်
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အင်ဒိုနီးရှားနိုင်ငံကိုရောက်နေတဲ့ American ကာကွယ်ဝန်ကြီး Mattis ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးရခိုင်ပြည်နယ်က Ranger ရဲ့အခြေအနေဟာသတင်းမီဒီယာတွေမှာဖော်ပြနေတာတွေပို့ပြီးဆိုတယ်လို့ပြောကြားခဲ့ပါတယ်။ဝန်ကြီး Mattis ကအင်ကာနဲ့သတင်းတောက်တွေနဲ့တွေ့ဆုံအောင်မှာပြောကြားလိုက်တာဖြစ်ပြီးအခြေအနေကပိုဆိုးနေကြောင်းနဲ့ American ပြည်ထောင်စုအနေနဲ့ပြဿနာကိုဖြေရှင်းနိုင်ဖို့တန်တမာရေးနည်းလမ်းနဲ့အပြင်းထန်ကြိုးပမ်းနေတယ်လို့လူသားချင်းစာနာမှုဆိုင်အကူအညီတွေပံ့ပိုးပေးအပ်နေကြောင်းလည်းပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ကိုရောက်နေတဲ့ကာကွယ်ဝင်ကြီးဂျင်မက်တစ်ကဒီကနေ့အင်ကာနေမှာပဲအချမ်းပြဝါဒတံပြန်နှိမ်နှင်းရဲ့အတွက်အင်ဒိုနီးရှားအထူးတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တိုးမြင့်ဖို့အမေရိကန်စစ်ဌာနချုပ်ပင်နဂွန်ကစဉ်းစားနေကြောင်းပြောပါတယ်။ဒါအပြင်ဒေသရင်းရေချောင်းဆိုင်ရာအတွက်အထူးအရေးပါတဲ့အင်ဒိုနီးရှားအတွက်အမေရိကန်ကနေအကူအညီပေးဖို့ဆန္ဒရှိကြောင်းလည်းပြောကြားခဲ့ပါတယ်
။ Certainly Indonesia at the fulcrum, the maritime fulcrum of the Indo-Pacific area.
အင်ဒိုနီးရှားနိုင်ငံဟာအင်ဒိုပစိဖိတ်ဒေသမှာရေချောင်းဆိုင်ရာအထူးအရေးပါတဲ့နေရာဖြစ်နေတယ်လို့တောင်တရုတ်ပင်လယ်ပြင်နဲ့ကနက်တူနာပင်လယ်မြောက်ပိုင်းမှာရေပြင်ပိုင်းနဲ့ကိုထိန်းထားနိုင်ရေးအတွက်အမေရိကန်ကနေအကူအညီပေးနိုင်ဒါမို့အကူအညီဖို့လုပ်နေတယ်လို့နှစ်နိုင်ငံအတူလက်တွဲပြီးလှုပ်ဆောင်အောင်ဖြစ်ကြောင်းဝန်ဒီမက်တစ်ကပြောသွားတာပါတရုတ်ရဲ့နယ်မြေချဲ့ထွင်လာမှုကိုအန်တုတွန်းလှန်လိုတဲ့သဘောထားတွေပြသခဲ့တယ်လို့စစ်တပ်ကခင်မီအောင်လှုပ်လာနေတဲ့အင်ဒိုနီးရှားနိုင်ငံနဲ့စီးရီးယားပူးပေါင်းဆောင်ရွက်ဖို့အတွက်အခုအမေရိကန်ကာကွယ်ဝင်ကြီးရဲ့ခီးစင်ကရည်ရွယ်ထားတာပါဒါပြင်အင်ဒိုနီးရှားအနေနဲ့ဆီးရီးယားနဲ့အီရတ်နိုင်ငံတွင်အစ္စလာမစ်အစွန်းရောက် IS အကြမ်းဖက်ဖွဲ့နဲ့ပူးပေါင်းတိုက်ခိုက်ခဲ့တဲ့ရာနဲ့ချီတဲ့အင်ဒိုနီးရှားနိုင်ငံသားတွေပြန်လာနိုင်တဲ့အခြေအနေကိုလည်းကင်တွဲနေရတာပါဝန်ကြီးမက်တစ်ကဗိုလ်တပ်ဖူးနေမှာဗီယက်နမ်ကိုခီးစင်မှာဖြစ်ပါတယ်
နိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ဖျက်မှုနဲ့ဖမ်းဆီးခံထားရတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမား2ဦးကိုအာမခံပေးတဲ့မပေးတဲ့ဆုံးဖြတ်ချက်ချဖို့အတွက်တရားရုံးကရှေ့သတင်းဘက်ကထိန်းဆိုလိုက်ပါတယ်။ဝါလုံးနဲ့ကျော်စိုးဦးသူအမှုကိုအင်္ဂါနေ့မှာရုံးထုတ်စစ်ဆေးခဲ့ပါတယ်သူတို့နှစ်ယောက်ကိုဒီဇင်ဘာလ10ရက်နေ့ကရန်ကုန်မြို့မှာအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတဲ့နောက်သတင်းနှစ်ပတ်ကြာမှာမြန်မာနိုင်ငံကမတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုအစိုးရရဲ့လျှို့ဝှက်ချက်သတင်းအချက်အလက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အာမခံအာဏာပိုင်တွေကတရားစွဲဆိုခဲ့တာဖြစ်ပြီးတော့အဲ့ဒီဥပဒေကထောင်နှံ14နှစ်ထိပြည်တံချမှတ်နိုင်ပါတယ်
မလေးရှားနိုင်ငံမှာအဲစစ်တီကျော်ရင်းနဲ့ဆက်နွယ်မှုရှိတယ်လို့တန်လျာရှိသူနှုတ်ကိုရဲဌာနချုပ်တွေနဲ့လူစီကားရနေရာတွေမှာတိုက်ခိုက်ဖို့ကြံစည်မှုနဲ့ဖမ်းဆီးထားကြောင်းမလေးရှားရဲတွေကတင်းနှင်လာနေမှာပြောပါတယ်။အဲ့ဒီထက်ကတူကအင်ဒိုနီးရှားနိုင်ငံသားဆောက်လို့ရလုတာဖြစ်ပါတယ်။မြန်မာနိုင်ငံကရန်ဂျာရီပေါ်ရက်စက်မှုပေါ်လက်စားချေတဲ့အနေနဲ့သူဟာမြို့တော်ကွာလာလမ်ပူမှာဗုဒ္ဓဘာသာဖုံးတော်ကြီးတွေတိုက်ခိုက်ဖို့ကြိုးစားခဲ့ပြီးပေမဲ့မအောင်မြင်ခဲ့ဘူးလို့ရဲကပြောပါတယ်။မွတ်စလင်အများစုနေထိုင်ရာမလေးရှားနိုင်ငံမှာအရင်ကစစ်တီကျော်ရဲတိုက်ခိုက်မှုကြီးကြီးမားမားမကြုံခဲ့ရပါဘူး။ဒါပေမဲ့ IS ကိုအကြသူတွေတိုက်ခိုက်လာနိုင်တယ်ဆိုရယ်ဆွေးမှုတွေတိုးလာနေခြင်းမှာပဲမလေးရှားအစိုးရကအခုတလောမှာအဆွန့်ရောက်လို့တန်ပြန်ရှိသူရားနဲ့ချီပြီးဖမ်းဆီးထားခဲ့တာဖြစ်ပါတယ
်ဗုဒ္ဓဦးနဲ့မြက်ခင်ထိတ်တန်းရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးစာမိုးဝေတို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်ရှင်ထာနေပြန်ကြမဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့လုံခြုံရေးကိုကာကွယ်ဆောင်ရှောက်ဖို့မြန်မာအစိုးရဘက်ကပြက်ကွက်နေဆဲဖြစ်တာကြောင့်ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာရင်းပြန်ရေးအချိန်မတိုင်သေးတဲ့အကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထပ်ပြီးသတိပေးလိုက်ပါတယ်။မနေ့အင်္ဂါနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ဖို့အခြေအနေနဲ့ပတ်သက်လို့ UNHCR ဘက်ကပြောဆိုချက်တွေကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါရရှင်
။လွန်ခဲ့တဲ့နှစ်လကမြန်မာဘင်္ဂလားဒေ့ရှ်အစိုးရနေရပ်ကြားဒုက္ခသည်တွေဆန္ဒအလျောက်နေရပ်ပြန်ဖို့သဘောတူညီခဲ့ကြပြီးစတင်အကောင့်ထဲဖော်မဲ့ရက်ကိုလည်း January 23ရက်နေ့အဖြစ်အကြံပြင်သတ်မှတ်ခဲ့ကြတာပါ။ဒါကြောင့်မနေ့ကစတင်ဖို့ရှိပေမဲ့ဒုက္ခသည်တွေအတွက်လုံခြုံရေးအာမခံချက်မရှိသေးတဲ့အပေါ်မှာဘင်္ဂလားဒေ့ရှ်ဘက်ကအစီအစဉ်ကိုရွှေ့ဆိုင်းခဲ့တယ်လို့ဒုက္ခသည်တွေဘက်ကလည်းနေရက်ပြန်ဖို့စိုးရိမ်ထိန်းလန့်နေကြဆဲရှိပါတယ်။မနေ့ကဂျနီဗာကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာ UNHCR ပြောခွင့်ရ Adrian Edwards ကဒုက္ခသည်တွေအတွက် NDA ကင်းရှင်းရေးဆောင်ရွက်ပေးဖို့မြန်မာအစိုးရကအခုချိန်ထိပြက်ကွက်နေကြောင်းအခုလိုဝေဖန်ပြောဆိုသွားပါတယ
်။ As of today,The necessary safeguards for potential returnees are absent. There are continued restrictions.
ဒီရပြန်မှုအလားအလာရှိတဲ့ဒုက္ခသည်တွေအတွက်လိုအပ်နေတဲ့လုံခြုံရေးကိုကာကွယ်စောင့်ရှောက်ဖို့ဒီကနေ့အချိန်ထိပြက်ကွက်နေသလိုအကူအညီပေးရေးအေဂျင်စီတွေနဲ့မီဒီယာတွေတခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးသူတွေအတွက်အဲ့ဒီဒေတာကိုတွားရောက်ခွင့်ဆက်ပြီးတော့ကန့်တပ်ပိတ်ပင်မှုတွေရှိနေပါတယ်
နေပြည်တော်မှာအင်္ဂါနေ့ကပြုလုပ်တဲ့မြန်မာအစိုးရရဲ့သတင်းစာရှင်းလင်းပွဲမှာတော့ဒုက္ခသည်တွေပြန်လည်လက်ခံဖို့မြန်မာဘက်ကအစဉ်သင့်ဖြစ်နေကြောင်းနဲ့တနေ့ကိုလူဦးရေ300လက်ခံသွားမှာဖြစ်ကြောင်းအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကပြောပါရယ်ပြန်လာမဲ့ဒုက္ခသည်တွေအန္တရာယ်ကင်းရေးအတွက်လက်ခံရေးစခန်းတစ်ခုဖြစ်တဲ့တောင်ပြိုလက်ဝဲနဲ့ငခုရစခန်းတွေမှာနေကြားဆောင်ရဲတပ်ဖွဲ့ကတာဝန်ယူဆောင်ရွက်ပေးမှာဖြစ်ကြောင်းပြည်ထောင်စုဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးတင်မြင့်ကပြောသွားပါရယ်ဒါပေမဲ့လည်းဒုက္ခသည်တွေအတွက်သူတို့နေရပြန်တဲ့အခါတကယ်ပဲလုံခြုံစိတ်ချရတဲ့အခြေအနေတွေရောက်မရောက်အသေးချာသိနိုင်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေအပေါ်ရခိုင်ပြည်နယ်မြောက်ပိုင်းဝင်ရောက်ခွင့်တားဆီးထားတဲ့အကန့်အသတ်တွေကိုရုတ်သိမ်းပေးဖို့လိုကြောင်း UNHCR ပြောခွင့်ရ Adrian Edwards ကပြောပါတယ
်။ To ensure the right of refugees to return voluntarily in safety and in dignity, we're calling again on Myanmar.
ဒုက္ခသည်တွေဆန္ဒလျောက်လုံလုံခြုံခြုံနဲ့တိတ်ခါရှိရှိနေရပြန်ရေးတရားအောင်ဆောင်ရွက်ပေးဖို့ဆိုရင်ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအကူအညီတွေကိုအနှောက်အယှက်အဟန့်တမ်းရှိခွင့်ပြုဖို့မြန်မာအစိုးရကိုကျွန်တော်တို့ထပ်ပြီးတော့တောင်းဆိုပါရစေ။ဒါအပြင်စစ်မှန်ပြီးတော့ရေရှည်ခိုင်မာတဲ့အဖြစ်အတွက်အခြေအနေတွေဖန်တီးပေးဖို့လည်းကုလသမဂ္ဂအနေနဲ့မြန်မာအစိုးရကိုတိုက်တွန်းပါရစေ
။ဒါအပြင်ရေရှည်ခိုင်မာတဲ့ဖြည့်ရှင်မှုအတွက်အဓိကတော့ချက်ကတော့ကိုဖီအန်နယ်ဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရဘက်ကတန်တိတ်ထန်ချမှတ်အကောင့်ထဲပေါ်ဖို့ဖြစ်တယ်လို့ Adrian Edwards ကအခုလိုပြောပါတယ
် Turning these into a reality on the ground is essential to building confidence
ဖြစ်ရှားအကြံပြုချက်တွေထဲမှာဒီအတွက်ယုံကြည်မှုတည်ဆောက်ပေးဖို့မရှိမဖြစ်လိုအပ်နေပြီးရခိုင်ပြည်နယ်အတွင်းအချိန်ကြာမြင့်စွာရှိလာခဲ့တဲ့အတိုင်းဝိုင်းတစ်ခုကြားတင်းမာမှုတွေကိုဖြည့်ရှင်းပေးဖို့ဖြစ်ကြောင်း ရခိုင်အကြံပေးကော်မရှင်ကမြန်မာအစိုးရကိုအကြံပြုထားပါတယ်
။ဒါတွေကိုဆောင်ရွက်မပေးနိုင်ဘူးဆိုရင် NDA ရင်ဆိုင်ရဖို့ရှိနေပြီးနေရပြန်ရေးအစောတလင်ဆောင်ရွက်မှုဟာလည်းအကြမ်းဖက်မှုကိုပြန်ပြီးဖြစ်ပွားစေနိုင်တယ်လို့ UNHCR ကတတိပေးထားပါတယ်။အခုလိုရေရှည်ပြဿနာအဖြေရှာရမှာ UNHCR အနေနဲ့မြန်မာဘင်္ဂလားဒေ့ရှ်အစိုးရနှစ်ရက်လုံးကိုအကူအညီပေးဖို့အစဉ်သစ်ဖြစ်နေကြောင်း UNHCR ပြောခွင့်ရပုဂ္ဂိုလ် Adrian Edwards ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒီတော့တွင်မှာပဲမြန်မာနိုင်ငံကိုရောက်ရှိနေတဲ့ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဒေါက်တာဆူရာခီရက်စတိရထိုင်းဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထဲဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာဒီကနေ့ဇန်နဝါရီလ24ရက်နေ့မှာရခိုင်ပြည်နယ်ကိုသွားရောက်မှာဖြစ်ပါတယ်။ဒီမတိုင်ခင်တနင်္လာနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အကြံပေးအဖွဲ့ဝင်တွေတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီအကြံပြုအဖွဲ့မှာဝိုင်းရင်အမေရိကန်နိုင်ငံရေးသမားနဲ့တန်တမဟောင်းတဦးဖြစ်သူ Bill Richardson နဲ့အတူနိုင်ငံတကာကပဋိပက္ခဆိုင်ရာကျွမ်းကျင်သူပုဂ္ဂိုလ်၅ဦးနဲ့မြန်မာနိုင်ငံက၅ဦးစုစုပေါင်း10ဦးပါဝင်ပါတယ်ရှင
်။မိုင်းအင်ချင်းနိုင်ပြောပြခဲ့တာပါရှင်။မြန်မာထိပ်တန်းစည်းဝါးရေးလုပ်ငန်းရှင်ကြီးတွေကရခိုင်ပြည်နယ်ကဒုက္ခသည်တွေပြန်လည်နေရာချတာရေးနဲ့လမ်းပန်းဆက်သွယ်ရေးအဆောက်အုံပြန်လည်တည်ဆောက်ရေးတွေမှာရန်ပုံငွေနဲ့အရင်မြစ်တွေဝိုင်းပြီးတော့ကူပေးနေကြပါပြီ။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ UEHRD ခေါ်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်းအနေနဲ့လူတွေတိမ့်နဲ့ချီထွက်ပြေးသွားခဲ့တဲ့ဒီဒေသအတွက်ပုဂ္ဂလိကရန်ပုံငွေဝိုင်းထည့်ပေးကြဖို့နှိုးဆော်ပြီးမှအခုလိုဖြစ်လာတာပါဒီအကြောင်း VOA သတင်းတောက်ဘန်ဒူနတ်ပေးပို့ထားတဲ့သတင်းလွှာကိုကိုဝင်းမင်းကပြောပြပါမယ်ရှင
်မနစ်ဩဂတ်စ်လအတွင်းရိုဟင်ဂျာစစ်သွေးကြွားတွေကရခိုင်မြောက်ပိုင်းရဲစခန်းတွေကိုတိုက်ခိုက်မှုတွေလုပ်ခဲ့ပြီးမြမတပ်မတော်ရဲ့တံပြန်တိုက်ခိုက်နှိမ်နင်းမှုတွေကြောင့်ဒုက္ခသည်ပေါင်း6သိန်းခွဲကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂကထုတ်ပြန်ခဲ့ပြီးဒီဒုက္ခသည်ပြန်ပို့ရေးအစီအစဉ်တွေမြန်မာဘက်ကသဘောတူခဲ့တာပါ။ဒါပေမဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကလက်ရှိရခိုင်ပြည်နယ်အခြေအနေတွေကဒုက္ခသည်တွေပြန်လာနိုင်ရေးနဲ့ပြန်လည်နေရာချထားရေးအတွက်လုံခြုံရေးအရရေရှည်ရည်တည်ရေးအတွက်ပါအပြည့်အဝအသင့်မဖြစ်သေးဘူးလို့ကြေညာချက်ထုတ်ထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေအကြားဒုက္ခသည်ပြန်ပို့ရေးကိုဒီတစ်ပတ်ထဲစဖို့အရင်ပြင်ဆင်ထားခဲ့ပေမဲ့အခုလောလောဆယ်မှာတော့ရက်ဆိုင်ထားတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကထုတ်ပြောထားပါတယ်။ရိုဟင်ဂျာဒုက္ခသည်ခေါင်းဆောင်တွေကလည်းသူတို့ပြန်ဖို့မဆုံးဖြတ်ခင်မှာထိခိုက်နစ်နာခဲ့ရသူတွေကိုရော့ကျေးပြန်ပေးရေးမတရားနှိပ်စက်မှုတွေပေါ်ဥပဒေအရဖြစ်ရှင်းပေးရင်းနဲ့နိုင်ငံသားအသိမဲ့ဖြစ်၍လမ်းစာဖော်ပြရေးတို့ကိုမဖြစ်မနေကြိုကြိပေးထားဖို့တောင်းဆိုထားပါတယ်။တကယ်တော့ဒေါက်တာဆန်းစုကြည်ရဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့မြမရတအစိုးရအနေနဲ့ဖွဲ့စည်းအုပ်ချုပ်ပုံအကန့်အသတ်တွေကြောင့်တမရော်ရဲ့နှိမ်နင်းမှုကနေဖြစ်လာတာတွေကိုတမရော်ဆန္ဒမပါပဲအရေးယူဆောင်ရွက်နိုင်တဲ့အနေအထားမရှိပါဘူး။ဒါပေမဲ့မနေ့အောက်တိုဘာကဖွဲ့စည်းခဲ့တဲ့ဒီ UEHRD ပြည်တော်စုစီမံကိန်းကနေတဆင့်တော့ဒီရခိုင်ပြည်နယ်ကဒုက္ခသည်တွေအရေးဖြည့်ရှင်းဆောင်ရွက်ပေးဖို့မြန်မာလူမှုအသိုင်းအဝိုင်းကိုမျိုးချစ်စိတ်နဲ့စည်းရုံးပြီးအတက်နိုင်ဆုံးဖြည့်ဆည်းပေးဖို့ကြိုးစားနေပါတယ်။ဒီလုပ်ငန်းစဉ်မှာအထူးကကြတာကတော့မြန်မာစီးပွားရေးလုပ်ငန်းရှင်ကြီးတွေရဲ့ထောက်ခံကူညီပေးမှုပါ။မြန်မာအစိုးရနဲ့နီးနီးဆက်ဆက်လုပ်ကိုင်ခဲ့ရကချမ်းသာကြွယ်ဝလာခဲ့ပြီးလက်ရှိမြမစီးပွားရေးမှာလည်းအဓိကဆက်လက်လွှမ်းမိုးထားနိုင်တဲ့ထိပ်ပိုင်းစီးပွားရေးလုပ်ငန်းရှင်တရာစင်ကန်ကဒေါက်ဆန်းစုကြည်ရဲ့တောင်းဆိုမှုကိုချက်ချင်းလက်ခံလိုက်ကြပါတယ်။နေပြည်တော်မှာအောက်တိုဘာလကလုပ်ခဲ့တဲ့ UHRD အခမ်းအနားမှာကမ္ဘောဇပန်ပိုင်ရှင်ဦးအောင်ကိုဝင်း Max မြန်မာကုမ္ပဏီပိုင်ရှင်ဦးစောစောအေရှားဝါကုမ္ပဏီပိုင်ရှင်စတီဗန်လော Eden ဦးချစ်ခိုင်နဲ့ဈေးကမ္ဘာဥက္ကဋ္ဌရွှေတို့ပါဝင်တဲ့နာမည်ကြီးလုပ်ငန်းရှင်တွေကအလှူငွေအမေရိကန်ဒေါ်လာ 73.5 သန်းခန့်လှူဒန်းခဲ့ကြပါတယ်။ကမ္ဘောဇာဘဏ်ကအကြီးတန်းစီမံခန့်ခွဲရေးညွှန်ကြားရေးမှူးဦးညိုမြင့်ကသူတို့ကမ္ဘောဇာဘဏ်အုပ်စုအနေနဲ့နေဆက်ခြံစီကိုကာဖို့အတွက်အမေရိကန်ဒေါ်လာ 2.2 သန်းလှူဒန်းခဲ့တယ်လို့ထုတ်ပြောလိုက်ပါတယ
်။ When this you know issue came up
ဒီခံပြသနာပေါ်လာရင်မှာပုဂ္ဂလိကကနေဝိုင်းလူရဖို့အစိုးရကတောင်းဆိုပါတယ်။ဒီလိုကြားလိုက်တဲ့အချိန်မှာကျွန်တော်တို့ဘက်ကဘာလူရမလဲဆိုတော့သူတို့ကပြောပါတယ်သူတို့အနေနဲ့နေဆက်ခြံစည်းကိုကာဖို့လိုပါတယ်တဲ့ဒီတော့ခြံစည်းကိုခတ်ဖို့ဝိုင်းကူပေးသင့်မသင့်စဉ်းစားရပါတယ်ဒီလိုခြံစည်းကိုရှိလို့ဘာအကျိုးရှိမလဲဆိုတာမျိုးပါဆိုတော့ကျွန်တော်တို့နားလည်တာကတော့ဒီလိုခြံစည်းကိုသာရှိလာမယ်ဆိုရင်တရားမဝင်နေဆက်ကြော်ဝင်တာမျိုးတွေမရှိနိုင်တော့ပါဘူ
းဒါအပြင်အီဒန်ဦးချစ်ခိုင်ဦးစုကလည်းဒုက္ခသည်တွေပြန်လာမယ့်အဓိကစခန်းတစ်ခုဖြစ်တဲ့ငခုရဒေတာဆောက်လွေလုပ်ငန်းတွေမှာကူပေးနေတယ်လို့ VOA ကိုပြောခဲ့ပြီးအေရှာဝါအုပ်စုကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာမိုင်90နီးပါးရှည်လျားတဲ့ကားလမ်းဖောက်ပေးနေပါတယ်လို့မြန်မာအစိုးရမီဒီယာကထုတ်ပြောခဲ့ပါတယ်။ တကယ်တော့အခုစီးပွားရေးလုပ်ငန်းရှင်ကြီးအများစုဟာစစ်ဆိုးရလက်ထက်မှာအထိုက်ခံဖြစ်ခဲ့တဲ့ဒေါ်ဆန်းစုကြည်ပါတီဘက်ကခရိုနီကောလက်ဝေကန်စီးပွားရေးသမားတွေလို့သတ်မှတ်ခဲ့ရကနေအခုလိုပူပေါင်းဆောင်ရွက်လာတာကထူးခြားနေပါတယ်ဒါပေမဲ့ ANU ဩစတြေးလျမြို့သားတက္ကသိုလ်ကမြန်မာနိုင်ငံဆိုင်ရာသုတေသီဂျယ်ရယ်မက်ကာတီကတော့အခုဖြစ်တာက NLD မူလလမ်းကြောင်းအတိုင်းပါပဲလို့အခုလိုဆိုပါတယ
် basically the basis on which the NLD has
NLD နေနဲ့ရင်းနှုံးကလေးကယူဝါဒတွေပေါ်မှာအဓိကအခြေခံဆန်ထားပြီးတော့ရပ်တည်ဆောင်ရွက်လာခဲ့တာပါအခုအစိုးရဖြစ်လာပြီးနောက်ပိုင်းမှာလည်းခုလိုကိုကျင်တရားယူဝါဒတွေပေါ်ဆက်အခြေခံပြီးနိုင်ငံရေးအတွက်လူမှုရေးအတွက်ကြိုးရှိနိုင်မဲ့အလူပေးမှုတွေကိုဆက်လက်တောင်းခံလာခဲ့ပါတယ
်ဒါအပြင် UMFCCI မြန်မာနိုင်ငံကုန်သည်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်ကြီးများအသင်းချုပ်ရဲ့စံစဘာလုပ်ငန်းရှင်များအသင်းအထွေထွေအတွင်းမှုဦးရဲမင်းအောင်ကလည်းရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာဝိုင်းဝေဖန်ခံရတဲ့အချက်အသေးဖြစ်နေချိန်မှာပြည်တွင်းလုပ်ငန်းရှင်တွေကဝိုင်းကူပေးတင်တယ်လို့ဆိုပါတယ
် So this is the time that Myanmar private
အခုချိန်ကာလကမြန်မာပုဂ္ဂလိကကဏ္ဍအနေနဲ့တညီတညွတ်ထဲရှိကြပြီးဒီညှဉ်းညွတ်မှုကိုပြရမယ့်အချိန်မှာလက်ရှိဆိုရရဲ့ဥဆောင်မှုအောက်မှာပေါ့နော်တို့တပြင်းနိုင်ငံတော်တိုင်းမင်္ဂန်ပုတ်ကိုရဲ့ဥဆောင်မှုပေါ့
ဒါပြင်ဦးရဲမင်းအောင်ကအခုရခိုင်ပဋိပက္ခဖြစ်ရခြင်းကစီးပွားရေးကြက်တဲမှုကြောင့်အဓိကဖြစ်ရတာမို့ဆန်ဆိုင်ပြုမှုပြန်အားကောင်းလာအောင်လုပ်ပြီးဆန်ကုံတွေတင်ပို့မှုတွေနဲ့ယင်းနှိမ့်နှံမှုတွေကိုမြှင့်တင်ပေးဖို့လိုအပ်နေတယ်လို့ဆိုလိုက်ပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြခဲ့တာပါရှင်ကချင်ပြည်နယ်ကဆွန်ပရာဘွန်နဲ့ဖားကန်မြို့နယ်တွေမှာကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့ဗမာတပ်မတော်တို့ကြားဇန်နဝါရီလ23ရက်နေ့အထိတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာပါတယ်။အင်ဒွတ်ရန်ဂျေးရွာကစစ်ဘေးရှောင်ဒုက္ခသည်တွေဟာလက်နက်ကြီးတွေကျလာတဲ့အတွက်တောတောင်တဲကိုထပ်မံပုန်းရှောင်နေကြရသလိုရေလန်းကောကုန်လန်းပါပိတ်ထားတာကြောင့်လည်းအဲ့ဒီဒေသခံတွေအတွက်စားတောက်ရေးအခက်အခဲဖြစ်နေတဲ့အကြောင်းမြစ်ကြီးနားမှာရှိတဲ့ကချင်ကက်သလစ်အတင်တော်ကဆိုပါတယ်အပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ကချင်မျိုးသားလွတ်မြောက်ရေးတပ်နဲ့မြမတပ်မတော်တို့ဟာဇန်နဝါရီလအတွင်းမှာတိုက်ပွဲတွေပြင်းထန်လာပြီးဇန်နဝါရီလ19ရက်နေ့ကစလို့ဆွန်ပရာဘွန်မြို့နယ်တွေကလော့ဒ်မိုင်ယန်ကျေးရွာတွေကမူဂျိုစာတင်ကျောင်းအနီးထိလက်နက်ကြီးတွေကျခဲ့တာပါ။အဲ့ဒီကျေးရွာမှာရှိတဲ့ဒုက္ခသည်တွေဟာ2015ခုနှစ်လောက်ကတည်းကသူတို့ရဲ့နေရာရင်းကိုစွန့်ခွာပြီးလော့ဒ်မိုင်ယန်၊အင်တန်းဇွတ်၊အင်ဒရယန်ကျေးရွာမှာရှိတဲ့စစ်ဘေးရှောင်တဲ့နေရာတွေမှာခိုးလုံနေကြရတာဖြစ်ပါတယ်။အခုခါမှာတော့မြမတက်မတော်ဘက်ကလည်းတိုက်ခတ်ရေးရဟတ်ရင်နေနဲ့လက်နက်ကြီးတွေကိုအသုံးပြုပြီးကချင်လွတ်မြောက်ရေးတပ် KIA ကိုထိုးစစ်ဆင်ရကနေနှစ်ဖက်တိုက်ပွဲတွေဖြစ်ပြီးအဲ့ဒီဒေသမှာရှိတဲ့စစ်ဘေးရှောင်တဲ့သူတွေကထပ်ပြီးတော့တောတောင်ထဲမှာခိုးလုံနေထိုင်နေရကြောင်းကချင်ကက်သလစ်အသင်းတော်ကဖာသာဘင်းစစ်ရှန်လော့ကပြောပြပါဗျာ
။ယွာကိုဆင့်ပြီးတော့မှယွာရဲ့ချောင်းတဲ့အထက်မှာရှိတဲ့နုပြောင်ဆိုတဲ့ကန့်မှနေကြတာဖြစ်တယ်။အခုဒီဘက်လည်းလူကြီးတဲ့ဘက်တမှာပြန်ဖြစ်လာတဲ့အခါကျတော့ဒီဘက်ကနေတပ်မတော်ကနေပြီးတော့လက်နက်ကြီးတွေပြန်ပစ်တဲ့အခါကျသူတို့အဲဒီကန့်ထဲမှာနေနေကြတော့ဗျာ။နောက်ထပ်ဒီကန့်ကနေပူပြီးတော့မှလုံခြုံနေနေရတော့ကြွားပြီးတော့မှခိုးလုံကြတာဖြစ်တယ်။ဆိုတော့ဟိုအလုံးအိမ်ကောင်းကြီးရတော့160ပေါ့နော်ပြီးလို့ရှိရင်ဒီရောက်သားမိမပေါင်းအလုံးက949ရောက်ဖြစ်ပါတယ်ဆိုပြီးတော့မှမမေ့ကြသေးဘူးဒင်းရရှိထားပါတယ်ဟုတ်ကဲ့ဒီမိနစ်ထိတော့ကျွန်တော်တို့ကဒင်းရရှိတာသူတို့တိုက်ပွဲဖြစ်နေတော့မလို့ကြားရပါခင်ဗ
ျအရင်တုန်းကတော့အဲ့ဒီစစ်ဘေးရှောင်တဲ့ဒုက္ခသည်တွေစီကိုအစားအသောက်ရောက်နိုင်တဲ့ရေလမ်းကြောင်းကိုပိတ်ထားရကနေအခုခါမှာတော့ဆွန်ပရာဘွန်သွားတဲ့ကားလမ်းကြောတွေပါပိတ်ပင်ထားတဲ့အတွက်အစားအသောက်တွေခက်ခဲရှိနေတယ်လို့လည်းဖာသာဘေးစစ်ချန်လော့ကပြောပါတယ်
။ဘာကြောင့်ဆိုတော့ဟိုအဲ့ဒီလမ်းကြောတွေကိုဟိုမိကျနာကလည်းပဲစားတော့တယ်သူတို့အများအားအကူနေရတဲ့အခါကျတော့အခုဒီလမ်းခီးကိုလည်းပိတ်ထားတဲ့အခါကျတော့သူတို့လည်းအစားတော့တဲ့ခက်ခဲမှုရှိမှာပ
ါ။
ဒီအက်စတောင်းလမ်းကြောကဒီမလိခဟိလမ်းကြောတွေကကျွန်တော်တွားလို့ရှိစစ်လေနေဆို3ရက်တောင်မှအဲ့ဒီနေရာရောက်ရှိတာဖြစ်တယ
်။
အဲ့ဒီမလိခစစ်လေလမ်းကြောကိုပိတ်ထားတာဂျာလာကြီးပေါ့နော
်။ဟုတ်ကဲ
့။ဟိုဒီပြိပုဇာတိလာကြီးကပိတ်ထားခဲ့တာဖြစ်တယ်။အခုဒီကုန်းလမ်းကျိုးဟိုဆွန်ပရာဘွန်နဲ့တွားဖို့လည်းမဖြစ်နိုင်ဘူးဆိုတော့တို့နေနဲ့ဒီစားတော့ဖို့လည်းတော်တော်လေးခက်ခဲဖြစ်မှပြေးကြပါလား
KIO KIA တပ်ဖွဲ့ဟာအရင်အစ်စ်အစိုးရနဲ့18နှစ်ကြာအပြစ်ခတ်ရဲဆဲခဲ့ပြီး2011ခုနှစ်သမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရလက်ထက်မှာပဲတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာဖြစ်ပါတယ်ဒီလိုတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အစိုးရတပ်မတော်နဲ့ KIO ကြားမှာဆွေးနွေးမှုတွေရှိခဲ့ပေမဲ့အခုချိန်ထိတော့အောင်မြင်မှုတွေမရရှိသေးပါဘူးဒီအတွက်ဒေသခံလူထုတွေဟာနှစ်ဖက်တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေအဖြစ်နေထိုင်နေရတယ်လို့အခုဆွန်ပရာဘွန်မြို့နယ်တွေကစစ်ဘေးရှောင်ဒုက္ခသည်တွေအတွက်စားတောက်ရေးအကူအညီပေးဖို့အတွက်လည်းလမ်းခီးတွေပိတ်ဆို့ထားတာကြောင့်အခက်အခဲတွေဖြစ်နေရတယ်ဆိုပြီးအကူအညီပေးတဲ့အဖွဲ့တွေကလည်းပြောဆိုကြပါတယ်ရှင
်။မအေးမှပြောပြခဲ့တာပါရှင်။ မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံသားအများပြားပါဝင်တဲ့ထိုင်းနိုင်ငံကငါးဖမ်းလုပ်သားတွေရင်ဆိုင်နေရတဲ့အရမစီခိုင်းမှုတွေအဆုံးသတ်ဖို့ထိုင်းအစိုးရအနေနဲ့လုံလုံလောက်လောက်ကင်တွယ်တာမျိုးမရှိသေးဘူးလို့ HRW လူခွင့်ရေးဖွဲ့ကြီးကပြောလိုက်ပါတယ်။ငါးဖမ်းလုပ်သားတွေဟာလုံအားကအချိန်မီမရသလိုရတဲ့လစာကလည်းနယ်လွန်ပြီးအလုပ်တစ်ခုကနေတစ်ခုပြောင်းဖို့လည်းမဖြစ်နိုင်ဘူးလို့ဆိုပါတယ်။ဒါအပြင်ထိုင်းအလုပ်သမားဥပဒေအရလည်းအကာအကွယ်မရသလိုအလုတ်သမားတမကဖွဲ့စည်းခွင့်လည်းမရှိဘူးလို့ HRW ရဲ့ January 23ရက်နေ့ထုတ်အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့ကိုအောင်အောင်ကပြောပြမှာပါရှင်
။ထိုင်းနိုင်ငံကရေလုံငန်းခွင်အတွင်းအတင်းအဓမ္မစစ်ခိုင်းမှုတွေနဲ့တရားဥပဒေနဲ့အညီလိုက်နာဆောင်ရွက်ခြင်းမရှိတာတွေကြောင့်ဥရောပကထိုင်းနိုင်ငံပေါ်သတိပေးချက်ထုတ်ပြန်ထားသလို American ပြည်ထောင်စုကလည်းလူကုန်ကူးမှုနဲ့ပတ်သက်ပြီးစောင့်ကြည့်ကန်နိုင်ငံ TR2 အစ်စ်မှာထည့်သွင်းထားတာပါ။ဒါပေမဲ့လည်းထိုင်းနိုင်ငံရေလုံငန်းခွင်အတွင်းကအခြေအနေအားဆိုးရွားနေစေပဲလို့ HRW အဖွဲ့ကြီးကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ထိုင်းဆိုးရွားရရှိတွေ၊လူမှုအသင်းအဖွဲ့တွေ၊လုပ်ငန်းရှင်တွေ၊လုပ်ငန်းခွင်အတွင်းကြီးကြပ်သူတွေပါဝင်မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံသားအများစုပါဝင်တဲ့ရေလုံသားနဲ့ရေလုံသားဟောင်း248ဦးတို့ကိုတွေ့ဆုံမေးမြန်းပြီးတော့ငါးဖက်လုပ်ငန်းခွင်အတွင်းကအခြေအနေတွေကိုမေးမြန်းခဲ့တာလို့ HRW အဖွဲ့ရဲ့အာရှကြီးရတာဝန်ခံ Brett Adams ကအခုလိုပြောပါတယ
် Many of the people who work on these ships work 16 17 18 hours a day 7 days a week
အလုပ်သမားအများစုဟာတစ်ရက်ကို16နာရီ18နာရီလောက်အလုပ်လုပ်ရပြီးတော့တစ်ပတ်လုံးလည်းလုပ်ရပါတယ်ဒါပေမဲ့လည်းလိုအားကမရတာရှိသလိုပဲရလို့ရှိရင်လည်းမဖြစ်စလောက်ပါပဲအထက်မှစစ်ခိုင်းမှုတွေရှိသလိုငါးဖန်းဆက်လီကပတိန်နဲ့တခြားအဖွဲ့သားတွေရဲ့ရိုက်နှက်တာကိုလည်းခံရပါတယ်သူတို့ရဲ့တပ်တေကန်ကတ်တွေကိုလည်းတင်ထားတော့အလုပ်ကထွက်မယ်ဆိုရင်လည်းမလွယ်ပါဘူး
2015ခုနှစ်ကနေ2019ခုနှစ်အတွင်းထိုင်းနိုင်ငံရဲ့အဓိကငါးဖမ်းလေတွေစိုက်ကပ်ရာစိတ်ကန်းနိုင်ကဒီတယောက်စီကိုမေးမြန်းထားတာလို့လဲ HRW အဖွဲ့ကြီးကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2014နဲ့2015ခုနှစ်အတွင်းထိုင်းနိုင်ငံရေလုံငန်းခွင်ကနှိမ့်ဆက်စစ်ခိုင်းမှုတွေအကြောင်းသတင်းမီဒီယာတွေမှာဖော်ပြပြီးနိုင်ငံတကာကတင်းတင်းကြပ်ကြပ်စောင့်ကြည့်အရေးယူတာကြောင့်ထိုင်းဆွေရဟာနိုင်ငံတကာကလက်ခံနိုင်အောင်အပြောင်းအလဲတွေလှုပ်ဆောင်ခဲ့ပါတယ်။ငါးဖန်ဆက်လီဘောကနှိမ့်ဆက်ညှဉ်းပန်းမှုတွေတပ်ဖြတ်မှုတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ခဲ့တယ်လို့ငါးဖန်ဆက်လီနဲ့ရွှေပြောင်းရေလုံသားဗနဦးပါသွားတယ်ပြန်ရောက်လာတယ်ဆိုတာကိုပါတိတိကျကျစာရင်းမှတ်သားခဲ့ပြီးအာနာပိုင်းနေဟာအခါအားလျော်စွာပင်လယ်ပြင်ကိုထွက်ပြီးတော့လဲစစ်ဆေးလေးရှိပါတယ်ဒါပေမဲ့လည်းပဲအဲ့လိုစစ်ဆေးတဲ့အခါမှာလုပ်ငန်းရှင်တွေလုပ်ငန်းကြီးကြပ်သူတွေကိုပဲအာနာပိုင်းနေကမေးမြန်းလေးရှိပြီးရွှေပြောင်းငါးဖန်လုံသားတွေကိုတော့ရန်ဖန်ရန်ခါမှသာမေးမြန်းလေးရှိတယ်လို့လဲဆိုပါတယ်ရွှေပြောင်းလုပ်သားတွေကင်ဆောင်ရတဲ့ပန်းအောင်ကတ်ဟာဆိုရင်လေအလုပ်ရှင်တွေအတွက်သာပိုအသာစီးရစီတယ်လို့ Adams ကပြောပါတယ
် The problem is that requires pink card holders to stay with the same employer if they don't like their job if they're being treated badly if they're being abused if not being paid properly
ရွှေပြောင်းလုပ်သားတွေသူတို့မကြိုက်တဲ့လောက်ကထွက်ချင်နေဆိုရင်လေထွက်ဖို့မလွယ်ပါဘူးရွှေပြောင်းလုပ်သားတွေအတွက်ထုတ်ပေးထားတဲ့ပန်းအောင်ကတ်နဲ့လုံငန်းရှင်တူဦးတဲ့စီမှာပဲအလုပ်လုပ်နိုင်ပြီးတော့ကိုကဒီမှာမကြိုက်လို့တခြားသွားမယ်ဆိုရင်လည်းသွားခွင့်ကမရှိပါဘူးဆိုတော့အလုပ်ရှင်ကလူသမားတွေပေါ်မှာထင်းချုံနိုင်ပြီးတော့သူတို့နဲ့အလုပ်မလုပ်ချင်ဘူးဆိုရင်အဲ့ဒီလူသမားဟာသူ့ရဲ့နိုင်ငံပြန်ယုံမယ်ရှိရတော့
ဒါပြင်ထိုင်းနိုင်ငံအလုပ်သမားဥပဒေအရရွှေပြောင်းလုပ်သားတွေအနေနဲ့အလုပ်သမားအခွင့်အရေးတောင်းဆိုဖို့ခက်ခဲကြောင်းနဲ့လုပ်ငန်းခွင်အတွင်းကမတရားမှုတွေကိုပြောဆိုရမှာလေလုပ်ငန်းကြီးကြပ်သူတွေရဲ့ဘေးရန်ကိုစိုးရိမ်ရကြောင်း HRW ကထောက်ပြထားပါတယ်1995ခုနှစ်အလုသမားဥပဒေအရထိုင်းနိုင်ငံသားမဟုတ်သူတွေအနေနဲ့အလုသမားတမကဖွဲ့စည်းခွင့်ကိုလက်တမ်းပြင်ထားတဲ့အကြောင်း HRW ကပြောပါတယ်ထိုင်းဆိုရအနေနဲ့ဒီလိုအခြေအနေတွေကိုဆုံးသတ်ဖို့အတွက် HRW ဘက်ကအခုလိုကြံပေးထားတဲ့အကြောင်း Brett Adams ကပြောပါတယ
် You know they passed a lot of regulations but the regulations aren't reaching the average worker they look good on paper but
ထိုင်းဆိုရကဥပဒေတွေအများကြီးထပ်ပြတမ်းပေမဲ့ဒါတွေဟာရွှေပြောင်းလုပ်သားတွေအပေါ်မှာတက်ရောက်မှုမရှိပါဘူးစာရေးပေါ်မှာတော့ကြီးလို့ကောင်းပါတယ်အဓမ္မခန်းစီမှုတွေကိုတော့မတားဆီးနိုင်ပါဘူး။မတရားခန်းစီတဲ့လုပ်ငန်းရှင်တွေစီကနေပြီးတော့အကောက်အွယ်မပေးနိုင်တယ်လို့ဒန်းလူလိုအားကလည်းမရကြပါဘူး။ဆိုတော့ဒီစာရေးပေါ်မှာလည်းမဟုတ်ဘဲနဲ့လက်တွေ့ကျကျအကောင့်တွေဖော်ဖို့တိုက်တွန်းချင်ပါတယ်
။ထိုင်းနိုင်ငံရေရွက်ပစ္စည်းတွေကိုဝယ်ယူဖြန့်ချိနေတဲ့နိုင်ငံတကာလုပ်ငန်းရှင်တွေအနေနဲ့လည်းထိုင်းလုပ်ငန်းရှင်တွေရွှေပြောင်းရေလုံသားတွေစီကခေါင်းမုံဖြတ်ငွေကြေးကောက်ခံတာတွေရဆိုင်အောင်ကြီးကြပ်တာတွေအဲ့ဒီလုပ်သားတွေရဲ့အခွင့်အရေးတွေအတွက်နိုင်ငံတကာလူမှုအသင်းအဖွဲ့တွေနဲ့လက်တွဲလှုပ်ဆောင်ဖို့ကိုလည်း HRW ကတိုက်တွန်းထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကဗုဒ္ဓဦးနေမနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းမှာအရင်ဆုံးကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်ကိုနားဆင်ရဖို့ရှိပြီးအီရန်အသုံးအင်္ဂလိပ်သင်ကန်းစာကိုလည်းလေ့လာနိုင်ပါတယ်။အင်္ဂါညတိုက်ရိုက်လေလိုင်းဆွေးနွေးကံပြန်လည်အစီအစဉ်မှထုတ်လွှင့်အစီအစဉ်မှာတော့
အဲဒီမျိုးတမျိုးတည်းကပဲအဲဒီတော့မြန်မာနိုင်ငံရဲ့အခြေအနေကိုမတင်တတ်တာမဟုတ်ပါဘူး။ဒါကျမလွတ်လပ်ရေးရပြီးနောက်ပိုင်း
ရခိုင်ပြည်နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ် .2 မင်းနဲ့အတူဝိုင်းဝန်းဆွေးနွေးထားကြတာကိုပြန်ပြီးတော့နားဆင်ကြမှာပါဒီစီစဉ်တွေထဲမှာအခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းဆောင်းပါးတွေကိုမူလဆောင်းပါးရှင်ရဲ့အပေါ်မပြည့်ဒေါ်လှလှတန်းနဲ့ဦးကျော်စန္တာတာတို့ကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရမှာပါရှင
်မြန်မာနိုင်ငံမှာ Reuters သတင်းထောက်နှစ်ယောက်ကိုတရားစွဲဆိုတာဟာအမှန်တရားအပေါ်စစ်စင်နွယ်တာဖြစ်တဲ့ဆိုတဲ့ခေါင်းစဉ်နဲ့Felix Solomon ရေးသားတဲ့ဆောင်းပါးကို time.com မှာတွေ့ရပါတယ်။မူရင်းအဝမူရင်းအသုံးထုံးတိုင်းဆက်လက်တင်ပြလိုပါတယ်။အစုလိုက်အပြုံလိုက်လက်ဖြတ်မှုကိုဖုံးကွယ်လို့မရပေမဲ့မြန်မာကတော့ဆက်လက်ကြိုးစားနေစေပါလို့စာရေးပါတယ်။နိုင်ငံအနောက်ပိုင်းစစ်စင်ရေးအချက်အလက်တွေကိုပြပမီဒီယာတွေစီဖြန့်ပေးဖို့လုပ်တယ်ဆိုပြီးနိုင်ငံတော်လျှို့ဝှက်ချက်အုပ်ပဒေအရ Reuters သတင်းထောက်နှစ်ယောက်ကိုဖမ်းဆီးလိုက်တာဟာအလန့်တကြားဖြစ်စေပါတယ်။ဒါဟာဒီမိုကရေစီဖြစ်စဉ်လမ်းလွဲသွားတာဖြစ်နိုင်တယ်လို့ဆိုရပါလိမ့်မယ်။ဒီတဲ့ပိုအရေးကြီးတာကဒေါအောင်ဆန်းစုကြည်အနေနဲ့စစ်တပ်ရဲ့ရက်စက်မှုတွေအပေါ်ရင်ငုံနှုတ်ပိတ်နေခြင်းပဲဖြစ်ပါတယ်။ဒါဟာစစ်တပ်အာဏာကြီးစုတဲ့အတွက်နိုင်ငံရေးအရသူမလုပ်နိုင်တာလားအမှန်တရားကိုမမြင်နိုင်တာလားဆိုတာစဉ်းစားစရာပါလို့ဆိုပါတယ်။အခု Writers စနစ်ထောက်နှစ်ယောက်ကိုဆွဲဆိုတဲ့ Official Secret Act အစိုးရလျှော့ချက်အုပ်ပဒေဆိုတာဟာအစိုးရကဖုံးဖိထားတာကိုဖြန့်ဝေဖို့ကြိုးပမ်းခဲ့ရင်ပြစ်ဒဏ်သင့်စေတဲ့ Colonial ခေတ်ကဥပဒေတရားဖြစ်ပါတယ်။အခုအဖမ်းခံရသူ2ဦးဟာတမင်ထောင်ချောက်ခံဖမ်းဆီးခံရတာဖြစ်တယ်လို့အာဏာရပါတီအရာစီကြီးတူကလည်းပြောသလိုဖမ်းဆီးခံရသူတွေကို၌ကလည်းသူတို့ကိုရဲတွေကဖိတ်ခေါ်ပြီးဘယ်လိုဖမ်းဆီးခဲ့လဲဆိုတာကိုရှင်းပြကြပါတယ်မြန်မာနိုင်ငံဟာအကြီးတန်းအယုတ်ဆိုးတဲ့အဖြစ်မှန်တွေကိုတည်င်းအတူတူနဲ့ဖုံးအုပ်လေးစီတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးခိုင်လုံစိတ်ချရတဲ့သတင်းရက်ွက်တွေသတင်းဌာနတွေဟာတိုက်ခံရတတ်ပါတယ်အခုအခါမှာဘင်္ဂလားဒေ့ရှ်ရောက်သိနေချီရဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပို့ဖို့အစီအစဉ်ဆိုင်ငံလိုက်ပြီးဖြစ်ပေမဲ့ပြန်ဆလာရင်လည်းပဲအထောက်အပံ့တွေအကန့်အသတ်ခံရတဲ့အမှောင်တွေကိုပြန်ပို့တဲ့သဘောပဲဖြစ်နေပါလိမ့်မယ်လို့ရေးသားထားပါတယ်ခင်ဗျာ
ဆက်လက်ပြီးဘန်ကောက်ပို့သတင်းစာကြီးမှာမြန်မာ tragedy မြန်မာနိုင်ငံရဲ့ကြည်ကွဲပွေရာဖြစ်ရဆိုတဲ့ခေါင်းကြီးနဲ့ရေးသားထားတဲ့ editor အာဘော်ကနေကောက်နှုတ်တင်ပြလိုပါတယ်ထိုင်းနိုင်ငံသားကြီးဝင်ကြီးဟောင်းဆူရာကီယက်စူတီတာထိုင်းနဲ့ကနဒမ်ကဆိုင်ရာအမေရိကန်တမ်မကြီးဟောင်းဘီရစ်ချစ်စနုဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးအစိုးရရောစစ်တပ်ကပါသူတို့နှစ်ဦးပြောတာကိုနားထောင်နေမယ်လို့မျှော်လင့်တဲ့အကြောင်းအစချီရေးသားထားပါတယ်။သူတို့နှစ်ဦးဟာစွဲချက်တင်ခံထားရတဲ့ Rider သတင်းတောင်နှစ်ဦးရဲ့ကံကြမ္မာနဲ့ပတ်သက်လို့ဦးစားပေးဆောင်ရွက်ကြဖို့ရှိပါတယ်။ရခိုင်ပြည်နယ်မှာရူဟင်ဂျာပြည်ပကနဲ့ပတ်သက်လို့ကုညီဘို့ကိုလည်းသူတို့နှစ်ဦးကိုမြန်မာအစိုးရကတောင်းခံထားပြီးဖြစ်ပါတယ်။ရူဟင်ဂျာရေးနဲ့ပတ်သက်လို့ကတော့မြန်မာနိုင်ငံဟာတန်တမာရေးတွင်းကြီးတဲ့ကြာနေတာဖြစ်ပြီးဒီတွင်းကြီးပိုနဲ့လာအောင်အစိုးရရောစစ်တပ်ကပါဆက်တူးနေကြတာဖြစ်ပါတယ်စစ်တပ်ရဲ့ခံကန်တာကမရှင်းလင်းပေမဲ့လွှတ်မှုမှုကတော့ကြီးမားတာဖြစ်ပါတယ် policy ကိုတနတ်တီအကောင့်ထဲဖော်နိုင်လိမ့်မယ်လို့မှိုင်းမင်းစွာဆက်ယူဆနေစေရှိတာကြောင့်ဒီနည်းဟာတိတ်ကိုအလုံးမဖြစ်ဘူးဆိုတာကိုစစ်တပ်ကလက်ခံလာအောင်ပြောရမှာဖြစ်ပါတယ်ရူဟင်ဂျာရေးနဲ့ပတ်သက်လို့ဝိုင်းဝန်းအဖြေမရှာမီမစ္စတာဆူရက်ကက်နဲ့မစ္စတာရစ်ချတ်ဆန်တို့ဟာရိုက်ဒါသတင်းတောင်ဦးတို့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကုစကျော်ဆိုးမှုတို့အမှုကိုအရင်ဖြေရှင်းပေးလို့ကြတာဖြစ်ပါတယ်မစ္စတာဆူရက်ကက်နဲ့မစ္စတာရစ်ချတ်ဆန်တို့ဟာ ဒေါအောင်ဆန်းစုကြည်ကိုဒီသတင်းတောင်နှူးကိုပြန်လွှတ်ပေးဖို့အကြံပေးကြမှာဖြစ်ပါတယ်။ဒီသတင်းတောင်နှူးကို2014နှစ်အထိချခံစည်းမယ်ဆိုရင်ဒေါအောင်ဆန်းစုကြည်နဲ့သူ့အစိုးရတရားလုံးဟာပြော့ညံ့တဲ့အပြင်ရက်စက်တယ်လို့ရှုမြင်ခြင်းခံကြရမှာဖြစ်ပါတယ်။2015ရွေးကောက်ပွဲပြီးမြန်မာနိုင်ငံအနေနဲ့ကမ္ဘာမြေမှာဂုဏ်သိက္ခာတိုးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ခုတော့ဒီနိုင်ငံမှာစစ်ရာဇဝတ်မှုတွေလူမျိုးတုံးတပ်ဖြတ်မှုတွေနဲ့အေးအေးယူခံရဖို့ပြောဆိုခံနေရပြီဖြစ်ပါတယ်။ Mr. Surakhet နဲ့ Mr. Richardson တို့ဟာမြန်မာနိုင်ငံကိုကူညီနိုင်ကြပါတယ်။ Rider သတင်းတောင်တို့ကိုချွင်းချယ်မရှိပြန်လွှတ်ပေးတဲ့ခြေလှမ်းနဲ့စဖို့ဖြစ်ပြီးဒေါအောင်ဆန်းစုကြည်နဲ့မြန်မာစစ်တပ်ဟာဒီပုဂ္ဂိုလ်ဦးရဲ့အကြံပေးချက်တွေကိုလိုက်နာသင့်ပါတယ်လို့ဘန်ကောက်ပို့စင်းစာကြီးမှရေးသားထားပါတယ်ရှင
်။ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြားကောက်နှုတ်ချက်ကိုနားဆင်ကြကြပြီးတဲ့နောက်အခုဆက်လက်နားဆင်လေ့လာကြရမယ်။ American Style Indian 3မိနစ်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချပေးထားပါတယ်ရှင်။
ဒီ idiom နဲ့တင်ပြမယ် idiom အသုံးကတော့
hard to swallow
ဖြစ်ပါတယ်စာလုံးပေါင်းက h a r d hard ကခက်တာ d o 2 s w a l l o w swallow ကမျိုးချတာဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကမျိုးချရခက်တာပေါ့ရှင်ဒီနေရာမှာတမန်အဖြစ်တော့မျိုးချရခက်တာဟာအစားအစာဖြစ်ပေမဲ့လို့လေ idiom ဆိုတဲ့သဝိုက်အဓိပ္ပာယ်ကတော့လူတဦးအနေနဲ့လက်ခံဖို့ခက်ခဲတာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် It's hard to swallow that women do not get equal pay with men for equal work
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပေမဲ့လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒိဗေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
It's hard to swallow that women do not get equal pay with men for equal work.
လူတူအနေနဲ့လက်ခံဖို့ခက်ခဲတာကို idiom အသုံးရဘယ်လိုပြောမလဲ?
Hard to swallow.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်းစီစဉ်တင်ဆက်ပေးနေတဲ့ Mness မနက်ခင်းအင်္ဂလိပ်သင်ခန်းစာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကိုရေဒီယိုအသံဖိုင်ကိုရောဗီဒီယိုဖိုင်ဖြစ်နေပါ VOA ရဲ့အင်တာနက်ဆက်မျက်နှာမှာပြန်ပြီးတော့လေ့လာနိုင်ကြပါတယ်။ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။အခုကိုသားညိုအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်ကိုပြန်ပြီးတော့နားဆင်နိုင်ကြပါပြီရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတက်လီလိုက်စီစဉ်ကနေပြီးတော့ကျူးစွပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီပြီးခဲ့တဲ့သတင်းပတ်တုန်းကဖြစ်ခဲ့တဲ့မြောက်ဦးအရေးခင်းနဲ့ပတ်သက်ပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကရခိုင်ပြည်နယ်မြောက်ဦးမြို့မှာဖြစ်ခဲ့တဲ့အရေးခင်းနဲ့လူညွန်တက်တွေရဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြသူတွေသေဆုံးခဲ့ရတဲ့ဖြစ်ရဟာဆိုလို့ရှိရင်အခုဒီ NLD အစိုးရလက်ထက်မှာသေဆုံးခဲ့ရတဲ့ဖြစ်ရတခုလို့ဆိုနိုင်ပါတယ်တရားဥပဒေစိုးမိုးရေးရှုထောင့်လူခွင့်ရေးရှုထောင့်လူညွန်ရေးရှုထောင့်ဒီရှုထောင့်ပေါင်းစုံကနေပြီးတော့ဝေဖန်ညှဉ်းပန်းမှုတွေကလည်းရှိနေပါတယ်ဒါကြောင့်မလို့ခုဒီနေ့ကျွန်တော်တို့ daily life စီစဉ်မှာဒီမြောက်ဦးပြပခနဲ့ပတ်သက်ပြီးတော့သုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပေးဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ရခိုင်ပြည်နယ်ကပါအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမီဖြစ်ပါတယ်။နောက်တူကတော့သတင်းစာဆရာပါကိုတီဟာသွေး NHK သတင်းဌာနပါကိုတီဟာကိုရင်ဖိတ်ခေါ်ကြပါတယ်ခင်ဗျ။ကိုတီဟာကြားပါလားခင်ဗျ။ဟုတ
်ကဲ့ကြားပါတ
ယ်။ကိုတီဟာရေအခုရခိုင်ကိစ္စပေါ့နော်ဖြစ်သွားတဲ့ကိစ္စအစိုးရရဲ့ကင်တွယ်မှုဒီပေါ်မှာကိုတီဟာဘယ်လိုများသုံးသပ်ပေးကြမှာလဲခင်ဗျအရင်ဆုံး
ရခိုင်နိုင်ငံရဲ့ပတ်သက်ပြီးတော့ကျွန်တော်ချက်နှစ်ချက်မြင်တယ်ဗျစပြောမစံ2010ပေါ့2010ကျွန်တော်တို့နိုင်ငံရဲ့အပြောင်းအလဲဖြစ်တဲ့ချိန်မှာကျွန်တော်တို့ရခိုင်နိုင်ငံရဲ့အားစုတွေစပြီးတော့ကျွန်တော်တို့တွေထောက်ရှားလာတယ်ဗျထောက်ရှားလာကြကြသူတို့ကနိုင်ငံရဲ့အခွင့်အလမ်းအနေနဲ့သူတို့နိုင်ငံရဲ့အိမ်မက်တွေကိုအကောင့်ထဲပို့ဖို့စဉ်းစားလာတဲ့ခါမှာ2012ကျွန်တော်တို့ဒီဒီမျိုးရေးပြည်ပခါတွေဖြစ်ပြီးတဲ့နောက်မှာသူတို့တွေရထောက်ရှားမှုတွေအားကောင်းလာအဒီမျိုးနိုင်ငံရေးလည်းအားကောင်းလာပါတော့အဲ့ချိန်မှာရခိုင်နိုင်ငံရဲ့အားစုတွေအဓိကလိုလားတဲ့နှစ်ချက်သတိထားပြီးတစ်ချက်ကတော့သူတို့ဒီသင်္ကားလေးတွေများလာတာသူတို့မချိုက်ဘူးဒီကိစ္စကိုသူတို့ရှင်းကျင်တယ်ဖယ်ရှားကျင်တယ်ဒါကိုအားထုတ်ကြပါတော့နောက်တစ်ခါကျတော့သူတို့ဒီတရားစာတာအထုတ်တာနဲ့ပတ်သက်ပြီးတော့သူတို့တွေမချိနှက်ဘူးသူတို့ဒီရခိုင်ရဲ့တရားစာတာတွေဟာရခိုင်ပြည်နယ်အတွက်ပဲအကျိုးဖြစ်ရမယ်ဆိုတဲ့ဟိုပါပေါ့နော်ဟိုခံယူချက်နဲ့ကျွန်တော်ထုတ်ရှားလာတယ်လေတွေ့ရဆိုအဲ့ဒီနှစ်ချက်ကိုအခြေပြုပြီးသူတို့တွေနိုင်ငံရေးဥပဒေချက်တွေထုတ်ရှားလာတယ်ပြည်နယ်တွင်းမှာလည်းအားပေးမှုတွေရတဲ့ခါကျတော့2010မှာ ကျွန်တော်တို့ဒီနိုင်ငံကြီးအားကောင်းလာတာကကျွန်တော်2015အထိကျွန်တော်တို့ဒီခုဆိုရင်ရခိုင်ကျွတ်တော့မှာကျွန်တော်တို့အများကြီးဖြစ်သွားတဲ့အဖြစ်ပေါ့နော်ဒီလိုအနေအထားမျိုးတွေရှိတယ်ဆိုတော့ကျွန်တော်တို့ဒီဘက်ကဒေသဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံရေးအင်အားစုကလည်းကျွန်တော်တို့ဒီတိုင်းနိုင်ငံလုံးကိုကျွန်တော်တို့ဒီသိမ့်မိပို့ပေါ့နော်နိုင်ငံရေးအပြောင်းအလဲမှာကျွန်တော်တို့ဒီအစိုးရဖွဲ့စည်းနိုင်မှုတော့ကိုအားထုတ်ပြီးတော့ကျွန်တော်လုပ်တဲ့မှာပို့တိုက်မှုတွေအားပြိုင်မှုတွေအရင်ဖြစ်တယ်အားပြိုင်မှုတွေဖြစ်တာနဲ့နောက်ဆုံးကျွန်တော်တို့ပို့တိုက်မှုတွေဖြစ်တာပေါ့နော်ဆိုတော့ဒီကိစ္စကျွန်တော်တို့ငကိုတဲ့တစ်ချိန်ချင်းတော့ညှိမယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီရခိုင်ပြည်နယ်အစိုးရဖွဲ့ရဲ့ကိစ္စမှာလည်းကျွန်တော်တို့ဒီ AMP နဲ့ပေါ့နော်ကျွန်တော်တို့အားပြိုင်မှုတွေရှိခဲ့တယ်။အဲဒီနောက်ပိုင်းမှာကျွန်တော်တို့ဒီ Kofi Annan Commission ကိစ္စတို့ကဘာလို့ကအစားကန့်ဝတ်တာတွေတောက်လျှောက်ရှိခဲ့တယ်ဆိုတာဆိုတော့တစ်ဖက်ကရခိုင်နိုင်ငံအင်အားစုကသူတို့ပြည်နယ်တွင်းကိစ္စကိုကျွန်တော်တို့ဒေသဒီမိုကရေစီအဖွဲ့ချုပ်ကသူတို့ရဲ့အင်အားအပြည့်အဝပြုပြီးတော့တိုင်ပင်ပြီးပူးပေါင်းလုပ်တာမျိုးသူတို့ဘက်ကလိုလားတယ်။အဲ့လိုမျိုးမဖြစ်လာရခွတော့ဒီနိုင်ငံရေးဖိအားပေးမှုတွေရှိတာ
။ဟုတ်ကဲ့။
ဆိုတော့အဲ့ဒီအချိန်မှာအခုလိုမျိုးကျွန်တော်တို့ဒီအဆိုရတားစီတယ်တားစီတာလည်းဥပဒေသဘောအရတားစီတယ်လို့ဆိုပေမဲ့လည်းကျွန်တော်တို့နိုင်ငံရေးအရလည်းတစ်ဖက်ကအခြေခဲလေးရှိတဲ့အခါကျတော့ကြောစရာတွေမြင်စရာတွေဖြစ်လာတာပေါ့နော်ဆိုတော့အခုလိုအရေးယူတဲ့အပြင်ကိုကျွန်တော်တို့ဒါရေးယူရလဲရိုးရိုးမဟုတ်ဘူးကျွန်တော်တို့နိုင်ငံတော်ပုံကံမှုအဖြစ်ဖြစ်သွားတဲ့အခါကျတော့ကျွန်တော်တို့ဒီနိုင်ငံရေးတန်ရှင်ကဒီရခိုင်ပြည်နယ်ထဲမှာတော်တော်ကြီးသွားတယ်ဗျဒါကသွေးရသားရောမဟုတ်ဘူးဟိုဒီကပိုဆိုးလာနေစရာအကြောင်းရှိတယ်အပြက်အပြက်နဲ့နှာခေါင်းတွေထွက်မဲ့အနေအထားတွေဖြစ်လာတယ
်နှစ်ပိုင်းခွဲမိကျင်တာခုနကကိုတီဟပြောသွားတဲ့အထဲမှာတကယ်တမ်းရခိုင်လူမျိုးတွေရဲ့အခြေခံမကျေနပ်မှုရှိတယ်နောက်တစ်ခုကရခိုင်ဒေသတွင်းမှာပဲလက်ရှိရှိနေတဲ့ NLD အစုအနဲ့ရခိုင်မျိုးသားတွေကြားတွေကနည်းနည်းတင်းမာမှုသဘောတွေဒါအခြေခံအကြောင်းရင်းတွေပေါ့နော်အခုဖြစ်သွားတဲ့ကိစ္စကိုနှစ်ပိုင်းခွဲကျင်ပါလေအခုဒီတည်ဆုံးမှုထိမဖြစ်ခဲ့ရခင်အခြေအနေအစိုးရရဲ့ကင်တွယ်မှုအထူးဖြစ်ပြည်နယ်အစိုးရရဲ့ကင်တွယ်မှုဆိုလိုတာကစာပေဟောပြောပွဲတွေကိုပိတ်လိုက်တယ်စာပေဟောပြောပိတ်လိုက်တဲ့အပြင်နောက်ကညပိုင်းထွက်လာတယ်အဲ့မှာကင်တွယ်ဒီကင်တွယ်ပုံနဲ့ပတ်သက်လို့ရောကိုသိဟာဘယ်လိုမြင်ပါလဲ
ဟိုအားလုံးကလည်းပြောကြပါတော့ဒီပြည်ရဲ့ကိစ္စပေါ့ဒီပြည်ရဲ့ကိစ္စကလားဟိုအစိုးရကတသက်ပြည်ရဲ့တသက်လိုမျိုးတချို့လည်းပြောကြကျွန်တော်အဲ့ဒီလိုတော့ဟိုမထင်ဘူးတော်တော်လည်းပဲအစိုးရအနေနဲ့ကပြည်ထရေးဝန်ကြီးဌာနကိုဟိုလုံလောက်တဲ့ဟိုဘယ်လိုခေါ်မလဲအမိတ်ဟိုစီမံချက်ပေါ့နော်မပေးနိုင်ဘူးလို့ကျွန်တော်မြင်တယ်အဲ့ဒီခါကျတော့ကျွန်တော်တို့မြေပြင်မှာကင်ကြွယ်တဲ့အခါမှာဟိုဘေးရွက်ဆိုးကျိုးတွေဘယ်လောက်ထိဖြစ်လာနိုင်လဲဆိုတော့အစိုးရအနေနဲ့ဟိုကြိုတင်ခံမနိုင်ခြင်းဒါမှမဟုတ်ဟိုဖြစ်လာမဲ့ဖြစ်လာတဲ့အခါမှာဆိုးရွားတွေမဖြစ်သွားအောင်ဟိုအဖြစ်မှန်လေးပေါ့နော်ချမှတ်တဲ့အခါမှာမကျွမ်းကျင်ဘူးကျွန်တော်တို့လုံလောက်တဲ့အမေညွန်ကြားချက်မပေးနိုင်ဘူးလို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ကျွန်တော်အခုသရော့ရှင်တူအလှည့်ပေးကြပါလေကိုတီးလက်မှုကိုတီးလက်မှုဒါတူတူဆွေးနွေးပေးလို့ရပါတယ်ခင်ဗျ
။ဟုတ်ကဲ့ခင်ဗျ။ကျွန်တော်အနေနဲ့ကတော့ဒီရခိုင်ကိစ္စကတော့ဒီအများပြည်သူအမြင်နဲ့ကျွန်တော်ပြောမယ်ဆိုရင်တော့ဒီသူအစိုးရရဲ့လုပ်ရတော့ဒီစစ်တပ်နဲ့အတန်းတူလိုပဲတွားနေဖြစ်ပါတယ်ခင်ဗျ။ဘာဖြစ်လဲဆိုတော့နော်ဒီခိုင်ကိစ္စဒီရခိုင်ဒီဆန္ဒပြတဲ့လူတွေကတော့ဒီလောက်စက်ချာမလို့ပြစ်တတ်ကြတော့မလို့ဗျ။ဘာဖြစ်လဲဆိုရင်တော့သူတို့ဆန္ဒမမှန်ကန်ကသူတို့ထုတ်ပေါ်တာနော်။အခုတခါထပ်ပြီးတော့ဖမ်းတယ်တခါနောက်ပြီးတော့သူတို့အဲဆေးအုံမှာတခါထပ်ပြီးတော့ဖမ်းပြန်နေတယ်။အဲဆိုရင်တော့ကျွန်တော်အနေနဲ့ကတော့နော်ဒီဖမ်းဆီးမှုဒီနော်ဒီအစိုးရကငကိုတဲကသူ့ရဲ့အဖွဲ့အစည်းထဲမှာနော်ပြည်ထရေးမှာသူအဲ့ဒီလူဟောင်းနေထဲရတဲ့များတဲ့အတွက်လုံးဝမထိန်းနိုင်ပဲအဲ့ဒီအဖွဲ့အစည်းတွေကလှုပ်ဆောင်တယ်များသူတို့ခံရတယ်ဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်နောက်ထပ်သွားရှိတူတခါလေးဖိတ်ချင်ပါတယ်ကိုနေဦးလင်းကိုနေဦးလင်
းတော့ရခိုင်ကိစ္စကတော့ကျွန်တော်အရင်ပြောရင်အများဆုံးပုံချရင်တော့ဆိုးရရအားနေချက်လို့ပဲကျွန်တော်ကတော့သုံးသပ်ပါတယ်ဗျာရခိုင်ဗမာပြည်ရေးကိုစဉ်းစားတဲ့အခါမှာတော့ဆန်းစုကြည်ရင်းနဲ့တိတ်ပြီးတော့အသားမကျဘူးလို့ပဲထင်ပါတယ်ဒါကြောင့်ဗမာလူမျိုးတွေရဲ့စိတ်နေစိတ်ထားတန်ဖိုးလာရခိုင်လူမျိုးတွေရဲ့စိတ်နေစိတ်ထားတန်ဖိုးဒီထားတွေကိုသူမသိတဲ့အတွက်ဟိုဟောပေါ့နော်ဘင်္ဂလားဒေ့ရှ်ကိစ္စကိုဆင်းရဲတဲ့အခါမှာလည်းကျွန်တော်စိတ်ထဲတော့သဘောမကျဘူးပေါ့ဗျာ
ဟုတ်ကဲ့
အဲ့ဒီအတွက်တော်တော်ပဲဒီပြဿနာတွေရှိရလို့ထင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒေတာကန်တူးကိုမေးချင်ပါတယ်ဒီဖြစ်ရတဲ့ပတ်သက်လို့ကိုကျော်ထွီးကြားပါလားခင်ဗျာဟုတ်ကဲ့ကိုကျော်ထွီးရအခုဖြစ်သွားတဲ့အခြေအနေနဲ့ပတ်သက်ပြီးခုနောက်ဆုံးအစိုးရကင်တွယ်မှုပေါ့ကျွန်တော်နောက်ဆုံးသိရလို့ဆိုရင်စစ်တွေဆေးဟုံးမှာသူတို့ဒီဒဏ်ရထားတဲ့ရှစ်ဦးကိုပါဆွေးရနေပြီးဖမ်းဆီးပါတယ်။နောက်ရေးယူမှုတွေလုပ်ဖို့လည်းအစင်းစင်းလုပ်နေတာတွေ့ရပါတယ်။အစိုးရရဲ့ကင်တွယ်မှုအစစ်အစစ်နဲ့ပတ်သက်လို့ကိုကျော်ထွေးရအမြင်လေးသိချင်ပါတယ်
။ဟုတ်ကဲ့အခုကကျွန်တော်မြင်တာကတော့ပေါ့နော်လက်ရှိတင်းမာနေတယ်ပေါ့နော်တင်းမာနေတဲ့အခြေအနေလူလူနဲ့အစိုးရကြားထဲမှာနောက်တစ်ခုကစိုးရိမ်မှုအခြေအနေတွေဟိုရှော့ရှားဖို့လိုတယ်ပေါ့နော်အတိအကျအပြင်ကတော့ကျွန်တော်တို့ဒီပထမလှုပ်ရတာကဒီအခင်းဖြစ်တယ်အခင်းဖြစ်တော့ စ်ခတ်မှုတွေဖြစ်တယ်လူတွေတည်ကြတယ်ပေါ့နော်ဒုတိယတစ်ခုကဒီဒေါက်တာအိမ်မောင်ကိုဖမ်းတယ်နောက်တတိယတစ်ခုကလည်းသတင်းစာရှင်းလင်းပွဲလုပ်တယ်လုပ်တဲ့အခါမှာလည်းဒီအရေးယူမှုတွေကိုလုပ်သွားမယ်လို့ပြောတယ်ဆက်လက်ပြီးတော့လည်းဒီဆေးရုံမှာအဲဒဏ်ရာတဲ့လူနာတွေကိုဆက်ဖမ်းတယ်ဆိုတော့စိုးရိမ်မှုတွေမြင့်နေတယ်ပေါ့နော်အဲ့ဒါကိုအစိုးရအနေနဲ့ချော့ချဖို့လိုတယ်ပေါ့နော်အရေးခင်းဖြစ်စဉ်နဲ့ပတ်သက်လို့ပေါ့ဟိုစစ်ဆေးမှုတွေမလုပ်ဘဲနဲ့အဲစစ်ဆေးရတဲ့အခြေတွေမရှိဘဲနဲ့သတင်းစာရှင်းပွဲရှင်းလင်းပွဲလုပ်ပြီးတော့မဖြစ်သင့်ဘူးပေါ့နော်အဓိကအရင်ညှင်းစီစီနဲ့ဒီလူထုကနေပြီးတော့ဟိုမညီညွတ်ဘူးဆိုတဲ့ကိစ္စတွေနောက်ပြီးတော့ပြည်နေရဲ့ဒီအစိုးရဌာနဆိုင်ရာတွေကအခင်းဖြစ်ကျင်တဲ့ပတ်သက်ပြီးတော့ပြည်내အစိုးရကိုတင်ပြတဲ့အချက်တွေကိုပဲပြောတယ်။နောက်ဖမ်းဆီးမှုတွေထပ်ဖြစ်တယ်ဆိုတော့လူတွေရဲ့အခြေအနေတွေကစိုးရိမ်မှုတွေအများဖြစ်နေတယ်ပေါ့နော်။အဲ့တော့တရားမျှတမှုအမှန်တရားကိုရှာဖို့လမ်းစာကပျောက်သွားနိုင်တယ်
။လက်တလောမြောက်ဦးမြို့ရဲ့အခြေအနေရောဘယ်လိုရှိပါလဲခင်ဗျာ။လူတွေကတော်လေးညင်ညင်ကြညင်သက်သက်ရှိသွားပြီလား
။အဲလုံးလုံးစင်အခြေအနေကတော့ဟိုခုနကပြောသလိုညင်ညင်သက်သက်တော့ရှိနေပြီမဲ့လေ။ဒီအဓိကအပြင်ဒီအခင်းဖြစ်တဲ့လူနာတွေကိုဖမ်းတဲ့ချိန်လေးပေါ်မှာမူတည်ပြီးတော့ဆက်လက်ပြီးတော့ဒီပါဝင်ခဲ့တဲ့လူတွေကိုဖမ်းအောင်မလားဆိုတော့စိုးရိမ်ချက်တွေတော့ရှိတော့ရှိနေမယ်လို့ထင်ပါတယ
်မထုမေကြားပါလားခင်ဗျဟု
တ်က
ဲ့ကျွန်တော်တို့အမျိုးသားလူတော်ကုစလေမထုမေဖုန်းရပါပြီမထုမေအခုမြောက်ဦးဖြစ်သွားတဲ့ကိစ္စပေါ့နော်အခုခုနကသရရှင်တွေကောနောက်တစ်ခုကပင်နယ်ဆွေးနွေးရဲ့ကုသရာသူရောပြောတာကသူတို့ရခိုင်မျိုးသားတွေရဲ့မကျေနပ်မှုအခြေခံအပေါ်မှာရှိလာတဲ့အစိုးရရဲ့ကံတွယ်မှုပေါ်မှာလည်းအားမရကြပါဘူးမထုမေရဲ့အမြင်သိကြပါလေခင်ဗျဟု
တ်ကဲ့ကျွန်မတို့ကမဆိုးရွားပြောင်းပါတယ်ဆိုမှန်ဆိုပါတယ်ရခိုင်ပြည်သူတွေကလည်းမဟုတ်ပါဘူးအဓိကမြအုပ်ဖြစ်တဲ့ပတ်သက်ပြီးတော့ဥရိယာနဲ့ပတ်သက်နေပါတယ်မြအုပ်အစီအယုံကိုပိုင်းတူဖြစ်တဲ့နီလန်လွဲမှားတယ်တစ်ခုကနေပြီးတော့အစိုးရရဲ့အားနည်းချက်တွေဒီဘောကအများကြီးရှိရဲ့ဒီပြည်သူတွေနဲ့လက်နက်ကင်ထားတဲ့ဒီရက်တက်ဖွံ့ဖြိုးဖြစ်ပြီးဆိုလို့ရှိရင်တော့ပြည်သူတွေမှာဘာမှမရှိပါဘူးစိတ်ချပဲရှိပါတယ်ဆိုလို့ရှိရင်တော့ဒီဟိုရောင်းမှဖြစ်သွားတဲ့အထက်ကရုံးနဲ့ပတ်သက်ပြီးတော့အထက်ကတာဝန်ရှိသူတွေကဒီရဲဌာနအစုတစ်ခုအစိုးရကတာဝန်ရှိပါတယ်ဘာလက်နက်မှမရှိတဲ့ပြည်သူတို့ကိုဒီအစုလိုက်ကြုံလိုက်ပြီးဆုံးသွားပြီးအထက်ဒီအထက်ကရုံးကိုငင်းနေတာအဲ့မတမ်းမှရက်စရာကျလွန်ပါတယ
်ဟုတ်ကဲ
့နောက်တစ်ချက်ကပါလဲဆိုလို့ရှိရင်ဖန်တီးဖြစ်ရှင်တဲ့နီလန်းမှာတကယ်များတရားဥပဒေနဲ့အညီကံကြွယ်ဖြစ်ရှင်ဖြစ်သလားဆိုတဲ့ဟာကျွန်တော်တို့အများကြီးအဲဒါကိုသုံးယူပါတယ်။ဘာလို့လဲဆိုတော့သူတို့လူစုတွေအဲလူစုလူဝင်တွေတက်လာပြီဆိုလို့ရှိရင်အထူးသဖြင့်ဒါမျက်ရည်လူကုန်းတို့မိသက်ပိုင်းနဲ့အဲရှင်နဲ့ပတ်ဖြတ်တန်းတာတို့ဒါအဆင်ပြေလုပ်ခဲ့ရမှာပါ
။ဟုတ်ကဲ့ခင်ဗျာကျွန်တော်မတ်ထုမေကိုတစ်ဆက်သေးတစ်ခုမေးချင်တာကခုနကဆွေးနွေးသွားတဲ့လူချို့မှဆွေးနွေးသွားတာကဒီမတက်ကြီးနဲ့မလေးကရခိုင်လူမျိုးတွေထဲမှာခြေကအဖြစ်လက်ရှိစုဟောင်းနဲ့ပတ်သက်ပြီးတော့မကျေနပ်မှုတွေရှိတယ်ဆိုလိုတာကရခိုင်ပြည်နယ်ထဲမှာပဲတကယ်တမ်းပြောလို့ရှိရင်အနိုင်ရအများစုအနိုင်ရတာကရခိုင်ပါတီဖြစ်တယ်ဒါပေမဲ့အစိုးရဖွဲ့နိုင်တဲ့အခြေအနေမရှိခဲ့ဘူးဒီအခြေအနေရတော့တလောက်ထိဖြစ်သွားအောင်တွန်းပို့သွားနိုင်တယ်ကဲလား
ဟုတ်ဒါတော့ဒီမှာဒီလိုမျိုးစနစ်ချက်တွေကိုဒီမှာလက်ခံဖို့အင်မတန်ခက်ခဲပါတယ်ဒီမြန်မာနိုင်ငံရဲ့အခြေအနေကိုခိုင်တူမျိုးတစ်မျိုးတည်းကပဲအဲ့နေပြီးတော့မြန်မာနိုင်ငံရဲ့အခြေအနေကိုမတင်တတ်တာမဟုတ်ပါဘူးဒါဒီမှာလွတ်လပ်ရေးရပြီးနောက်ပိုင်းအဲ့ဒီမြန်မာနိုင်ငံတစ်ခုလုံးမှာနေနေကြတဲ့တိုင်းရင်းသားအားလုံးတွေရဲ့ဒါစိတ်ကိုချက်တွေပေါ့ခံစားချက်တွေကခိုင်မှသိတတ်ဒီလိုမျိုးခံစားရတာမဟုတ်ဘူးဒါနဲ့တခုရှိတာကနေပြီးတော့အစ်ပြင်းတိုင်းသားဒီချက်သာလို့ရှင်တော့ခန်းကြီးနဲ့မောင်းထုတ်ဖို့ရည်ရှိတယ်။နိုင်ငံတကာနဲ့ပတ်သက်ပြီးစင်ကိုချက်တွေရှိတယ်။ဒါတော့ဝင်လို့မရပါဘူး
။ဟုတ်ကဲ့မထုမေလီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ကိုသီယာသွေးကိုတံပြီးတော့လှည့်ချမေးချင်ပါတယ်ကိုသီယာတွေးကလည်းသတင်းသမားဖြစ်တဲ့ခါကျတော့ကျွန်တော်သတင်းနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ဒီဖြစ်ရတဲ့ပတ်သက်ပြီးတော့အစိုးရရဲ့သတင်းထုတ်ပြန်မှုနောက်မှန်ကန်မှုကိုဘယ်လောက်ထိယုံစားလို့ရမလဲဆိုလိုတာကအစိုးရရဲ့ထုတ်ပြန်ချက်မှာတော့လူစုလူဝေးလူအုပ်လိုက်ကနေပြီးတော့စူပူမှုဖြစ်တဲ့ပုံစံမျိုးဒီခုနကခရံယုံဝင်ပြီးတော့စီးခဲ့ကြလို့သူတို့ဘက်ကနောက်ဆုံးအစင်းစင်ဒီရဲထုတ်လုံးရဲလုံထုံးလုံးဒီအစင်းစင်ကိုကျင့်သုံးပြီးနောက်ဆုံးမလွှဲတာလို့ပြစ်ခတ်နှိမ်နှင်းရတဲ့သဘောမျိုးတုံ့ပြန်ထားပါတယ်ခင်ဗျာအဲ့တော့ဒီဒါနဲ့ပတ်သက်လို့ဆွေရဲ့သတင်းထုတ်ပြန်မှုတွေနောက်တစ်ခုကသတင်းထုတ်ပြန်ချက်မှန်မှန်ကန်မှုရှိမရှိအချက်လက်တွေဒီပေါ်မှာကိုတရားသွေးဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ခင်ဗျာဟိုဒါနဲ့ပတ်သက်ရင်တော့ပြောစရာတရားအများကြီးပါကျွန်တော်တို့ဒီအစိုးရအနေနဲ့ဒီတရားဝင်သတင်းထုတ်ပြန်မှုတကယ်တမ်းကျတော့ဟိုရှိတယ်လို့ပြောရတာခက်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီဖြစ်စဉ်ဖြစ်သွားပြီးတော့ကျွန်တော်24နာရီလောက်ကြာတဲ့ခါကျမှကျွန်တော်တို့ဒီသတင်းနဲ့ပတ်သက်ပြီးတော့မြမအတန်းနေပြီးတော့ကျွန်တော်တို့အာထုတ်လွှင့်ပါတယ်ဒါထုတ်လွှင့်တဲ့အခါမှာလည်းကျွန်တော်တို့အစည်းအဝေးမှာအပြန်အလှန်ဟိုရောနိုင်ငံတော်တိုင်းမင်းခံကို သက်ဆိုင်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကရှင်းပြတယ်ဆိုတဲ့အနေအထားနဲ့ပဲကျွန်တော်တို့ဒါဟိုတင်ပြခဲ့တာဖြစ်ပြီးသတင်းထုတ်ပြန်တာဟလာဟိုသတင်းအနေနဲ့ကျွန်တော်တို့တိတိကျကျသဘောထားရောအချက်အလက်အနေနဲ့ရောထုတ်ပြန်တာမျိုးမဟုတ်ပဲနဲ့အစည်းအဝေးမှတ်တမ်းတစ်ခုလိုထုတ်ပြန်ခဲ့တာဖြစ်နေပါတယ်တော့ဟိုတကယ်တော့ဟိုသတင်းစာရှင်းလင်းပွဲလို့ဆိုတိတိကျကျအားလုံးကိုသတင်းနောက်တစ်ခုဖိတ်ပြီးဒီကိစ္စကိုတိတိပပရှင်းခဲ့တာမျိုးမေးခွန်းအပြန်လဲမေးခွန်းအနေနဲ့ကျွန်တော်တို့ဖြေရှင်းခဲ့တာမျိုးခုချိန်ထိမရှိသေးတဲ့ဟာဒါအစိုးရဘက်ကအားနေချက်ပါပဲတစ်ဖက်ကလူအုပ်စုကြောင့်ကျွန်တော်တို့ဒီတုံ့ပြန်ပြစ်ခတ်ရတဲ့သဘောမျိုးပေါ့နော်အဲ့လိုသဘောမျိုးကြောထားတဲ့အဖဲမှာတော့မှကျွန်တော်တို့ဆက်ချက်ပြစ်တဲ့အခါမှာအဲ့လူပေါင်းများများသာဟလာတချို့ဆိုလဲဟိုနှစ်ချက်သုံးချက်မှန်ထားတဲ့လူတွေနဲ့ရှင်းအောင်မညီတဲ့ဟာတွေပဲပါတဲ့ဆိုကြောင့်မလို့ဒီကိစ္စဟာပိုပြီးတော့ပြဿနာကိုပိုကြီးထွားလာစေနိုင်တယ်လူတွေရဲ့စိတ်ထဲမှာမယုံကြည်စိတ်တွေနဲ့ကျွန်တော်တို့ပိုပြီးတော့ဟိုမတင်တဲ့ဆက်တွေပိုပြီးတော့ဟိုကြီးထွားလာနိုင်တဲ့အနေအထားရှိပါတယ်အဲ့တော့ဒီတက်ကိုအစိုးရအနေနဲ့ကဟိုရေးယူဆောင်ရွက်မှုတွေလုပ်မယ်လို့ပြောရုံနဲ့မကပါဘူးဒီသက်ဆိုင်ရာကျွန်တော်ဖြစ်စဉ်နဲ့ပတ်သက်တဲ့အခြေအနေတွေကိုကြီးကြီးကြပ်ထုတ်ပြန်ပေးဖို့နောက်အစိုးရကလည်းကျွန်တော်တို့တက်တရလွတ်လပ်တယ်ပေါ့နော်အဲဒီကျွန်တော်တို့စုံစမ်းစစ်ဆေးတဲ့အဖွဲ့အမျိုးတွေနဲ့ကျွန်တော်တို့ပြည်သူလူထုကိုလည်းတွင်ဆင်းမေးမြန်းပြီးတော့ကျွန်တော်သတင်းထုတ်ပြန်ပေးဖို့ကျွန်တော်ဒီကိစ္စကို transparency ပေါ့နော်ကျွန်တော်တို့ဖွင့်လင်းမြင်သာမှုရှိရှိနဲ့ကျွန်တော်ဖြည့်ရှင်းပေးမှသာလေကျွန်တော်တို့ဒီဒီမှာဖြစ်နေတဲ့အဲတင်းမာမှုတွေနောက်ကအဲ့ဒီအကျိုးဆက်ပေါ့နောက်ဖြစ်လာမဲ့တုံတုံလေးအုံကြွားမှုတွေကိုဟိုတားပြီးရဖြည့်ချောရရောက်ပါလိမ့်မယ်ဒါမဟုတ်ရင်ဒီတဲ့ပူဆိုးလာဖို့အကြောင်းတစ်ခုရှိတယ်
ကျွန်တော်တစ်ဆက်တည်းမြင်နေတာကုဒီကဂရုပ်ဒီဖြစ်ရနဲ့ပတ်သက်လို့ကအခုနောက်ပိုင်းတဲ့အခြေအနေနဲ့ပတ်သက်လို့တကယ် ground အခြေအနေကိုပြည်တွင်းမှာကုဒီရတို့အနေနဲ့တေးချာချာသတင်းရယူနိုင်တဲ့အခြေအနေရှိပါလားဘာလို့ကျွန်တော်ဆိုရင်တကူကကျွန်တော်ဒီမတိုင်ခင်ကပဲတချို့မြောက်ဦးနေကန်တွေချို့မေးကြည့်တော့မြောက်ဦးနေကန်ချို့ကအခုဒီတဲ့လေးလိုက်မှတော့မပြောရတဲ့သူချို့ရှိပါတယ်ဘာလို့ဆိုတော့ဒင်းသာရှင်းလင်းပွဲမှာပြောသွားတဲ့သဘောကဒီပွဲနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့လူတွေကိုရေးယူမယ်လို့ဆိုတဲ့အခါကျတော့ရေးယူမှလည်းနိုင်ငံတော်ပုံကမှုနဲ့ရေးယူမယ်ဆိုတော့ဒီကိစ္စကိုပြောလိုက်တဲ့လူကဒီဖြစ်ရကြီးမှာပါရဆူရဲ့သဘောလဲတက်ရောက်သွားမှလဲစိုးရိမ်နေကြတယ်အဲ့တော့ကိုတီကသူတို့အခုသတင်းရယူရဲ့အနေထားမှာဘယ်လိုရှိပါလဲခင်ဗျာ
သူကပြောသလိုပေါ့ဒီကိစ္စကိုတာဝန်ယူပြီးတော့ရုပ်လုံးထွက်ပြပြီးပြောဖို့ကြတော့တော်တော်ခက်ကြပါတယ်ဘာလို့ဆိုတော့ဒီကိစ္စမှာပတ်သက်ခဲ့တဲ့ witness ယောက်အနေနဲ့ပြောမယ်ဆိုရင်အချိန်မြင့်ဒီကိစ္စနဲ့ဆက်ဆက်ပြီးတော့ဟောကျွန်တော်တို့ဖမ်းဆီးအရေးယူခံရတာမျိုးဖြစ်နိုင်ပါတယ်ဘာလို့ဆိုတော့အစ်ဒီနေ့ညအချိန်မြင့်အမှန်တန်ရှုပ်ထွေးပါတယ်ရှုပ်ထွေးတဲ့အတွက်ကြောင့်မလို့ဒီအုံကြွားမှုတွေမှာပေါ့နော်ဒီလိုကျွန်တော်တို့ဖြစ်စဉ်ထဲမှာပါဝင်ခဲ့တဲ့အဲလူကွင်းဆက်အနေနဲ့ကျွန်တော်တို့အရေးယူခံရတာမျိုးကဒီတိုင်းဆိုးရိမ်နိုင်ပါတယ်အထူးသဖြင့်ဒီလိုမျိုးဒီမိုကရေစီအရသာအစိုးရလက်ထက်မှာဒါမျိုးတွေကမဖြစ်ပြန်ဒါအာဏာသုံးပြီးတော့ကျွန်တော်တို့ဟိုအဖြစ်မှန်တစ်ခုကိုမပြောရဲမထူရအောင်ပောက်ကွယ်တော့အောင်ကျွန်တော်တို့အင်အားနဲ့ဖုံးပြသလိုလည်းဖြစ်နေတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးအမျိုးသားလွှတ်တော်ကုစလေမတ်ထုမင်းမေးချင်ပါတယ်မတ်ထုမင်းခုနပြောသွားတဲ့အထက်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်အစိုးရမှတာဝန်ရှိတယ်ပေါ့အခုဖြည့်ရှင်းကင်တွယ်မှုတွေတဲမှာပြည်နယ်အစိုးရပြည်အောင်စုအဆင့်ဘဒုမှာအဓိကတာဝန်ရှိလဲဘဒုလောက်ရက်ကအဓိကဖြစ်သွားလဲအခုနောက်ပိုင်းကင်တွယ်မှုတွေနဲ့ပတ်သက်လို့မတ်ထုမင်းဘယ်လိုမြင်ပါလဲခင်ဗျာ
တာဝန်အရှိဆုံးကတော့အနည်းဆက်ဆုံးမှာရှိကြအခြေရနေပြီးတော့ဒီပြည်နယ်အစိုးရပါဒီနေ့အစိုးရရဲ့ကံကြိုဖြည့်ရှင်းမှုတွေလိုအပ်ချက်တွေများလို့ဒီလိုမျိုးဖြစ်သွားခဲ့ရတာပါဒီပြည်နယ်အစိုးရကိုတာဝန်ခံတဲ့အစိုးရကတော့ဒီကောင်စုအစိုးရပါဒါနဲ့ပတ်သက်ပြီးလုံလုံရရတာဝန်ရှိတာကတော့ဒီကောင်စုအစိုးရမှာလုံးဝတာဝန်ရှိတယ်အခုပုံစံကနေပြီးတော့ဟိုစိုးစိုးကတကယ်တော့ဆရာပြောသလိုပဲစီစဉ်ရေးကိုတချို့အကြော်တွေမှာတောက်အောင်ချက်ပြီးဖြစ်နေပါတယ
်ဟုတ်က
ဲ့ဒါနေပြီးတော့ဒါမဖြစ်တဲ့ကိစ္စပါရှင်ဒါဒီတရားဥပဒေစိုးမိုးရေးကိုဒီမိုကရေစီအစိုးရလက်ထက်မှာသိကျေစင်ဖို့ပုံတော့
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒိုက်ရိုက်လိုက်အချိန်ဆစ်သွားလို့ပါပါဝင်ဆွနေပြီတဲ့ဒေါက်ထူမီကောနောက်ကုတီဟာသူကြီးကျေးဇူးအများကြီးတင်ပါတယ်သရော့ရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒိုက်ရိုက်လိုက်အစီအစဉ်ဒီမှာပဲကျန်နာခွင့်ပေးပ
ါကိုသားညိုအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါနေ့ညဒိုက်ရိုက်လိုက်ဆွေးနွေးကအစီအစဉ်ကိုပြန်ပြီးနာဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA American တန်ကနေပြီးတော့ဒိုက်ရိုက်လိုက်ဆွေးနွေးကအစီအစဉ်တွေကိုတပတ်ကို2ချိန်အင်္ဂါနဲ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးပါတယ်ရှင်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
2015ခုနှစ်ဇွန်လတုန်းကအီရတ်ဝန်ကြီးချုပ်ဟိုက်ဒါ-အယ်-အဘာဒီရဲ့မြစ်တာရခင်ခြင်းနဲ့ IS ချင်းမုံရေကဘာလုံးဆိုင်ရာညွတ်ပေါင်းအဖွဲ့ရဲ့ထောက်ခံအားပေးမှုတွေကြောင့်ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ်ကနေတည်ငြိမ်ရေးအခြေအနေများဖန်တီးပေးခြင်းဆိုင်ရာရန်ပုံငွေ FFS အဖွဲ့ကိုထူထောင်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကနေကနဦးအရင်းအနှီးအတွက်ဒေါ်လာ9သန်းကူညီပေးခဲ့ပြီးအဲ့ဒီအချိန်ကနေစပြီးအလူရှင်23နိုင်ငံကရန်မုံငွေအတွက်ဒေါ်လာ905သန်းပေးခဲ့ကြပါဗျာ ရွေချက်ကတော့ IS အဖွဲ့ထိန်းချုပ်တဲ့ဒေတာတွေကနေလွတ်မြောက်လာကြတဲ့အီရတ်အရသားတွေရဲ့အရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့နဲ့အကြမ်းဖက်မှုတွေကနေထွက်ပြေးခဲ့ကြရတဲ့သူတွေပြန်လာနိုင်မဲ့အခြေအနေတွေဖန်တီးပေးဖို့ဖြစ်ပါတယ်။ဒါဟာကြီးမားတဲ့ကြိုးပမ်းမှုတစ်ခုပါ။ဆိုလိုတာက IS တွေခြံထားခဲ့တဲ့မြေမြုပ်မိုင်းတွေရှိရာနယ်မြေတွေကိုရှင်းလင်းတာ၊ထိခိုက်ပျက်စီးသွားခဲ့ရတဲ့အစိုးရအဆောက်အုံတွေ၊ကျမ်းမာရေးဌာနတွေနဲ့စာတင်ကြောင်းတွေပြန်လည်ထူထောင်တာတွေအပြင်လျက်စစ်ရေနဲ့မိန်လာတန့်ရှင်းရေးစနစ်တွေပြန်လည်ပြုပြင်တည်ဆောက်တာစတာတွေဖြစ်ပါတယ်။ပြန်လည်သက်ဝင်လှုပ်ရှားလာတဲ့မြို့ဖြစ်လာဖို့အတွက်တည်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုဖွင့်လှစ်ပြီးအပြက်အစီအပိုင်းစာတွေကိုရှင်းလင်းဖယ်ရှားဖို့လူငယ်တွေကိုအလုပ်ကိုင်ပေးတာတွေလည်းပါဝင်ပါတယ်။ဒါပေမဲ့တိတ်ကိုခက်ခဲရှုပ်ထွေးတဲ့လုံခြုံရေးဝန်ကျင်အခြေအနေကြောင့်လုပ်ငန်းတွေကိုဆောင်ရွက်ရမှာလုံခြုံရေးအခြေအနေပေးတဲ့လောက်နဲ့လူတွေအတွက်အကောင်းဆုံးလှုပ်ဆောင်နိုင်တဲ့နေရာဒေသတွေမှာဒါသူတို့တွေအာယုံဆိုင်လှုပ်ဆောင်နေကြရတာပါဒီလိုစိန်ခေါ်မှုတွေကြောင့်ခရစ်ယာန်ယာဇီဒီနဲ့ဆူနီမွတ်စလင်တွေအပါအဝင်ထောင်နဲ့ချီတဲ့အီရတ်ပြည်သူတွေသူတို့ဘဝပြန်လည်တည်ဆောက်ရမှာဆက်ပြီးရုန်းကန်နေကြရဆဲဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဇွန်လတုန်းက FFS အတွက်ဒေါ်လာသန်း150ပေးမယ်လို့အမေရိကန်ပြည်ထောင်စုကကတိပြုခဲ့ပါတယ်ဒီငွေတွေကို85သန်းစီနှစ်ကြိမ်ခွဲပြီးလွှဲပေးတာဖြစ်ပေမဲ့ဒုတိယအကြိမ်ကတော့ပွင့်လင်းမြင်သာပြီးတာဝန်ခံမှုရှိတဲ့တည်ငြိမ်ရေးရန်ပုံငွေကိုအကောင့်တွေပေါ်တိုးမြှင့်လှုပ်ဆောင်တဲ့အနေနဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကိုတည်ထောင်ပေးခြင်းဖြစ်ပါတယ်။အီရတ်လူနည်းစုတွေကိုအလင်းအမြန်ကယ်ဆယ်နိုင်ဖို့ကြိုးပမ်းအားထုတ်တဲ့အနေနဲ့ကုလသမဂ္ဂတည်ငြိမ်ရေးအခြေအနေများဖန်တီးပေးခြင်းဆိုင်ရာရန်ပုံငွေအတွေ့ဒေါ်လာ85သန်းထဲက55သန်းကိုစင်ဂျာနဲ့နိုင်ဝါပလိန်းစ်မှာရှိတဲ့လူနည်းစုအတိုင်းဝိုင်းကူညီရေးလုပ်ငန်းတွေအတွက်ခွဲဝေပေးသွားမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကကြေညာထားပါတယ်။ဒီအတွက်ကုလသမဂ္ဂကငွေတချို့ရရှိမှာဖြစ်ပေမဲ့ဒီဘာသာရေးလူနည်းစုတွေကိုထိရောက်စွာအကူအညီပေးနိုင်မဲ့တခြားနည်းလမ်းတွေကိုလည်းရှာဖွေသွားမှာဖြစ်ပြီးဒါမှလည်းသူတို့ရဲ့နေရဌာနကိုပြန်နိုင်ကြမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဟက်သာနိုဝတ်ကပြောပါတယ်ရှင်။
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အဘောမဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီစာစီစဉ်အစဆုံးကိုလိုင်းဒိုမီတာ20 kHz 1533ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်ရှင်။ဒီနေ့မနေ့ဖက်အစီအစဉ်ဆုံးမသက်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ကပြောပြပေးပါဦးမရှင်
။ယင်းနှိမ့်မြုပ်နှံမှုဘန်လုပ်ငန်းရှင် German Powell ကို American ဘဟုဘန်ဥက္ကဋ္ဌဖြစ်တဲ့ American အထက်လွှတ်တော်ကနေအတည်ပြုလိုက်ပါတယ်။ Mr. Powell ကိုအင်ကာနစ်ကထောက်ခံမဲ85မဲကန့်ကွက်မဲ12မဲနဲ့အတည်ပြုပေးခဲ့တာပါ။သူဟာ February လ3ရက်နေ့မှာ၄နှစ်သက်တမ်းကုန်ဆုံးမှာဖြစ်တဲ့ဥက္ကဋ္ဌ Janet Yellen နေရာမှာတာဝန်ယူရမှာပါ။ပထမဆုံးအမျိုးသမီးဘိုးဘွားဥက္ကဋ္ဌဖြစ်လာတဲ့ Janet Yellen ဟာ Ben Bernanke နေရာကိုဆက်ခံခဲ့ခြင်းကစပြီးအများကသူမရဲ့လှုပ်ဆောင်မှုတွေကိုချီးကျူးခဲ့ကြပါမယ်။သူမကိုဒုတိယသက်တမ်းဆက်မထားဖို့သမ္မတ Donald Trump ကဆုံးဖြတ်ခဲ့တာပါ။အသက်64နှစ်ရွယ် Mr. Powell ဟာလူများလေးစားခံတဲ့ Republican Party ဝင်တစ်ဦးဖြစ်ပြီး2012ခုနှစ်ကစပြီးသူဟာဘိုးဘွားအုပ်ချုပ်ရေးမှုဖြစ်တဲ့တာဝန်ယူခဲ့သူပါ။ပါတီကြီးနှစ်စလုံးကအထူးနှစ်သက်မှုကိုခံရသူလည်းဖြစ်ပါတယ်။ဒါပေမဲ့တချို့အဆွန်မရောက်တဲ့ Democratic Party ဝင်တချို့ကတော့သူဟာငွေကြေးပြဿနာတစ်စုံတစ်ရာပေါ်လာတဲ့နောက်ပိုင်းတင်းကျပ်တဲ့စီးမင်းတွေကိုရှော့ချပစ်နိုင်နေဆိုပြီးသူ့ကိုရွေးချယ်မှုပေါ်စိုးရိမ်ကြောင်းလေးသံတွေထွက်ပေါ်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့2016ရွေးကောက်ပွဲမှာရုရှားဈာဝန်နှောက်ယှက်မှုရှိမရှိဆက်လက်စုံစမ်းနေမှုအစိပ်ပိုင်းတစ်ခုအနေနဲ့အထူးစုံစမ်းမှုရောဘတ်မော်လာကအဖွဲ့အမေရိကန်ရှေ့နေချုပ် Jeff Sessions နဲ့ FBI အကြီးအကဲဟောင်း James Comey တို့ကိုလူတွေ့မေးမြန်းခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံရောက်နေတဲ့အမေရိကန်ကာကွယ်ဝန်ကြီး Jim Mattis ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ကရိုဟင်ဂျာရဲ့အခြေအနေဟာသတင်းမီဒီယာတွေမှာဖော်ပြနေတာတဲ့ပိုအခြေအနေဆိုတယ်လို့ပြောကြားခဲ့ပါတယ်အမေရိကန်သမ္မတအင်ဂျီရိုနီသူရဲ့ကားထဲမှာကြီးထိုးထားတဲ့တနက်တလဲကင်ဆောင်ပြီးထိုင်နေတဲ့တန်တရာရှိသူတို့ကိုဝါရှင်တန် DC ရဲတပ်ဖွဲ့ကအင်ကာနေမှာဖမ်းဆီးလိုက်ပါတယ်။တန်တရာရှိသူဟာ Brian McHugh ဖြစ်ပြီးတော့ Virginia ပြည်နယ် Alexandria ကဖြစ်ပါတယ်။ဗ
ဗိုလ်ထုနေမနက်ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမက်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဇီနပ်အဒူရာမန်ဖြစ်ပါရဲ့ရှင်ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလှိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.